Welcome to the Voice of America in Burmese.
Sama shuna jaba de view American tan Myanmar ban ye 2019 khu January la 30 ye bopu ne mna khin tan lwe season ni go New York Washington DC ka na pi lo line to meter 30 40 48 pyin VO ye Facebook samya da ka le dai yai thau lwe ni da ba ကျွန်တော်ကြောင်လင်းမှာအခုမနေ့ပိုင်းစီစဉ်လေးကိုတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနေ့ခင်သတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါ။ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်အပေါ်မှာကန့်တတ်မှုတွေမလုပ်ဖို့အတွက်ဗင်နီဇွဲလာအစိုးရရှေ့နေချုပ်ကိုအမေရိကန်အမျိုးသားလုံခြုံရေးအကြံပေးကတရိပ်ပေးလိုက်ပါတယ်။တရုတ်အစိုးရရဲ့အကူအညီနဲ့တိဆောက်ဖို့အတွက်လုပ်နေတဲ့မြစ်ဆောင်ဆဲစီမံကိန်းကိုရပ်ပစ်ဖို့အတွက်မြန်မာယဟန်မကာဒီနိုချားလ်စ်ဘုတ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်မင်
းဟုတ်ပါခင်ဗျအဲ့လိုသတင်းတွေအပြီးနားဆင်ကြမယ်ထဲမှာဆိုလို့ရှိရင
်ဟိုဖက်ကြီးကိုပြင်ရေးကိုကော်မတီဖွဲ့တဲ့အချက်တွေပါကြီးမပြောနဲ့ပေါ့နော်အဒီလိုမျိုးအဆိုတင်တဲ့အချက်ကိုတော့မှဟိုလက်မခံဘူးဆိုတဲ့အဲ့ဒီသဘောမျိုးကိုပြတာပါ
ဖွဲ့စည်းပုံခြေကံဥပဒေကိုပြင်ဆင်ဖို့ NLD ပါတီရဲ့ကြိုးပမ်းချက်ကိုစစ်တပ်ကိုယ်စားလှယ်တွေကပြက်ပြက်သားသားပဲလွှတ်တော်တွင်းညှင်းဆုပ်ခဲ့ကြတဲ့နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခန်းမှာနားဆင်ရမှာပါရိုညာကလေးငယ်တွေအပါအဝင်ကမ္ဘာတစ်ပတ်ကဒုက္ခသည်တွေကိုကူညီဖို့ UNICEF အဖွဲ့ကအလှူခံနေတဲ့အကြောင်းနိုင်ငံရေးတင်မမှုတွေကြောင့်ဆိုးရိမ်မှုတွေတိုးလာနေရတဲ့ Venezuela နိုင်ငံကနောက်ဆုံးချင်နေတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ရေး NLD ရဲ့ကြိုးပမ်းမှုဘလောက်ထိလှုပ်ဖြစ်နိုင်မလဲဆိုတဲ့အင်္ဂါညတဲ့လေးလိုင်းထုတ်လွှင့်ချက်ပြန်လည်တင်ဆက်မှုကိုလည်းတော်တော်ရှင်များနားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာကြပါလိမ့်မယ
်ဗင်နီဇွဲလားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂိုရီတို့ကိုနိုင်ငံတွင်းကနေထွက်ခွာဖို့မပေးဖို့အတွက်ဗင်နီဇွဲလားအစိုးရရှေ့နေချုပ်ကပြောကြားခဲ့တဲ့နောက်မှာဒီလိုလှုပ်ဆောင်မှုတွေနောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကဗင်နီဇွဲလားအစိုးရရှေ့နေချုပ်ကိုသတိပေးလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံကတရားမဝင်ရှေ့နေချုပ်ရဲ့သမရဟွမ်ဂိုရီတို့ပေါ်မှာထိန်းချုပ်မှုတွေကိုရှုံချကြောင်းမစ္စတာဘိုတန်ကသူ့ Twitter ကနေအင်္ကာနေ့မှာရေးသားပြောဆိုလိုက်တာပါဒါအပြင်မစ္စတာဂိုရီတို့ကိုထိခိုက်အောင်နဲ့ဒီမိုကရေစီကိုရော့ပောင်းအောင်လှုပ်ဆောင်ဖို့အတွက်စ조사သူမှန်သမျှနောက်ဆက်တွဲအကျိုးဆက်ကိုခံစားရမှာဖြစ်ကြောင်းလည်းပြောပါတယ်သမရနီကိုလတ်စ်မာဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့ဂိုရီတို့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေကိုအစိုးရရှေ့နေချုပ်တရက်ဝီလျံဆပ်ကစတင်လှုပ်ဆောင်နေခြင်းမှာပဲမစ္စတာဂိုရီတို့ရဲ့ငွေကြေးအကောင့်တွေကိုပိတ်ပစ်ဖို့ပါတောင်းဆိုခဲ့တာပါအခုလိုစုံစမ်းစစ်ဆေးရတာဟာပြီးခဲ့တဲ့သတင်းပတ်တုန်းကဂိုရီတို့ကသူ့ကိုယ်သူတေးဝင်သမရအဖြစ်နဲ့ကြီးညာခဲ့တဲ့နောက်ပိုင်းတိုင်းပြည်မငြိမ်းမသက်ဖြစ်လာတာနဲ့ပတ်သက်ပြီးစစ်ဆေးရတာဖြစ်ကြောင်းရှေ့နေချုပ်ဆပ်ကပြောပါတယ်ဂိုရီတို့ကတော့မာဒူရိုစီကနေငြိမ်းချမ်းစွာအာဏာလွှဲပြောင်းမှုတွေရနိုင်တယ်လို့လက်လက်တဲ့ရွေးကောက်ပွဲကိုပါကျင်းပနိုင်ခြင်းရှိပါတယ်လို့ CNN သတင်းဌာနနဲ့အင်ကာနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ
တရုတ်တို့ကစိုက်ဘာထောက်လန်းမှုနဲ့အစစ်မြင့်ဤပညာတွေခိုးယူနေတာကိုဖိအားပေးနိုင်ဖို့အမေရိကန်တို့အနေနဲ့မဟာမိတ်တွေကိုစီရင်ဖို့လိုအပ်နေတယ်လို့အမေရိကန်ကြီးထက်အရာရှိတွေနဲ့ကြွမ်းကျင်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲအခုလိုချင်းချောင်မှုမျိုးကိုအမေရိကန်ဘက်ကတံပြန်ကင်တွယ်ဖို့အတွက်အစစ်နှင့်ရှိမှုနဲ့စွန့်ရီတို့ကိုထင်ရှားတဲ့လွှတ်တော်အမတ်တွေကလည်းမေးခွန်းထုတ်ကြပါတယ်။တစ်ချိန်တည်းမှာပဲဟွာဝေလုပ်ငန်းကြီးရဲ့ဗန်ဒါရီဆိုင်ရာအခြေအကဲနဲ့လက်ခွဲလုပ်ငန်းအတော်များများအပေါ်ဗန်ဒါရီအရာမမှန်မကန်ဆောင်ရွက်မှုအမေရိကန်ရဲ့ညာနာပစ္စည်းတွေကိုခိုးယူမှုတွေနဲ့ဆွဆွဲထားသလိုကမ္ဘာအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့တရုတ်ရဲ့ဟွာဝေလုပ်ငန်းကြီးအပေါ်အမေရိကန်ပြည်ထောင်စုအစိုးရရှင်တွေကရာဇဝတ်မှုဆွဲချက်တွေထိလိုက်ပြီးနောက်မှာအခုလိုတိုက်တွန်းချက်တွေထပ်ပြီးထွက်ပေါ်လာဖြစ်ပါတယ်ဟွာဝေလုပ်ငန်းကြီးဘက်ကတော့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်။တရုတ်အစိုးရဘက်ကလည်းအစိုးရနဲ့စစ်တပ်အနေနဲ့စိုက်ဘာထောက်လန်းရေးတွေလုပ်နေတယ်ဆိုတာကိုညှင်းဆို့လိုက်ပြီးအမေရိကန်ရဲ့ဆွဆွဲချက်တွေကလုံခြံဖန်တီးထားတာလို့တုံ့ပြန်ထားပါတယ်ရှင်
။ American သမ္မတ Donald Trump ရဲ့ကာလကြာရှည်ရင်းနှီးတဲ့မိတ်ဆွေဖြစ်တဲ့ Roger Stone ကသူ့မှာအပြစ်မရှိကြောင်းအင်ကာနဲ့မှာပြောကြားလိုက်ပါတယ်။သူက2016သမ္မတရွေးကောက်ပွဲမဲဆွယ်ကာလမှာအတိုက်ခံ Democratic Party ကဝင်ရောက်ရွေးခံတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email တွေကိုဖောက်ချပြီးရွေးကောက်ပွဲထိခိုက်အောင်လုပ်ဆောင်မှုနဲ့ဆက်နွယ်ပြီးတော့ပြစ်မှုခွန်းမှုနဲ့ဆွဲချက်တင်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းက Florida နေမှာ FBI ထောက်လန်းရေးတွေဝင်ရောက်စီးနှင်းဖမ်းဆီးတာခံရတဲ့အသက်66နှစ်အရွယ်ရှိတဲ့ Stone ကို Washington ကပြည်တော်စုတရားရုံးမှာပြစ်မှုငားမှုအတွက်ရုံးတင်စစ်ဆေးဖို့လုပ်နေပါတယ်။အဲ့ဒီရုံးတော်မှာ Clinton ရဲ့ email တွေကို WikiLeaks ကဖောက်ချရမှာသူ့ရဲ့အခန်းကဏ္ဍအပြင် Trump နဲ့ Russia တို့ကြားဆက်နွယ်မှုရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့အဲ့ဒီရုံးတော်မှာတက်တဲ့တွေကို ကြားနာမှာဖြစ်ပါတယ်။တက်သေးတွေကိုကြားဝင်နှောက်ရှက်မှုလွတ်တော်စုံစမ်းမှုနှောက်ရှက်မှုတွေနဲ့သူ့ကိုဆွဲချက်တင်ထားတာပါ။စတုန်းကတော့သူကအပြစ်မရှိကြောင်းမကြခင်ရက်တွေတွင်ပြောဆိုနေပေမယ့်ရုံးတော်ကသူပြန်ထွက်လာချိန်မှာတော့ဘာမှပြောကြတာမရှိပါဘူး။တရားရုံးပြင်မဲ့မှာတော့သူ့ကိုဖမ်းထားဖို့အတွက်အော်ဟိပြောဆိုသူတွေရှိတယ်လို့သူ့ကိုထောက်ခံသူတွေကတော့သူ့အမှားတစ်စုံတရာမလုပ်ခဲ့ဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်။
မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေကိုအလုံးစုံဖျက်သိမ်းမဲ့ပုံမရှိဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှုဒန်ကုတ်စ်ကအင်ကာနစ်မှာလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအပေါ်ကမ္ဘာတစ်လွှာကချင်းချောင်မှုတွေနဲ့ပတ်သက်ပြီးကြားနာတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာကုတ်စ်ရဲ့ဆန်းစစ်သုံးသပ်ချက်ကိုတင်ပြတာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ထုတ်လုပ်နိုင်စွမ်းကိုလုံးဝလက်လွတ်မဲ့ပုံမရှိကြောင်းဘာကြောင့်လဲဆိုတော့အစိုးရဆက်ပြီးရှင်းတန်းရက်တည်ဖို့နျူကလ িয়ার လက်နက်တွေကအရေးကြီးတဲ့အချက်အဖြစ်မြောက်ကိုရီးယားခေါင်းဆောင်တွေကရှုမြင်ထားတာကြောင့်ဖြစ်တယ်လို့လွှတ်တော်ကော်မတီကိုသူကပြောဆိုခဲ့တာပါအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကပြုစုတဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာလည်းပါတဲ့ဒီဆန်းစစ်ချက်မှာတော့မြောက်ကိုရီးယားအစိုးရဘက်ကသူ့ရဲ့နျူကလ িয়ার လက်နက်တွေဆွန့်လွတ်သွားရေးဆိုတဲ့အမေရိကန်သမ္မတထရန့်ရဲ့ရည်မှန်းချက်အပေါ်မှာတန်လျက်ရှိကြောင်းလည်းပါရှိပါတယ်မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အရေးဘာမှထိထိရောက်ရောက်မလုပ်ဘဲအမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုရှော့ချစေရေးဖိအားပေးတာမှာကူညီရဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကတရုတ်နဲ့တောင်ကိုရီးယားတို့ကိုဆက်သွယ်ဆောင်ရွက်နေတယ်လို့လည်းအစီရင်ခံစာမှာပြောဆိုထားပါတယ်ရှင်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုပီတာ32 kHz 9335လိုင်းဒိုပီတာ40 kHz 0483ညလိုင်းဒိုပီတာ48 kHz 6753ညဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကချင်ပြည်နယ်မြစ်ဆုံဒေသမှာတိဆောက်မဲ့အငင်းပွားပွဲရေရလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးရှစ်ဆက်မတိုးဘဲရက်ဆိုင်ပစ်ဖို့ကက်သလစ်ခရီးယန်ယဟန်မကာဒီနိုချားလ်စ်ဘူကဇန်နဝါရီလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ AR မြစ်ဟာမြန်မာနိုင်ငံရဲ့မိခင်ကြီးဖြစ်တယ်လို့အင်အားကြီးသူတွေရဲ့လောဘကြောင့်ဒီမြစ်ကြောင်းအနေကျရောက်မှာကိုမလိုလားဘူးလို့ပြောကြလိုက်တာပါ။စိုက်ပျိုးရေးနဲ့အဓိကတက်မှုတွေမြန်မာနိုင်ငံမှာ AR မြစ်ကြောင်းတစ်လျှောက်နေထိုင်ကြတဲ့နိုင်ငံလူရည်တဲ့80ရာခိုင်နှုန်းရှိနေတာဖြစ်ပြီးသူတို့ဟာလင်းရတဲ့အသက်မွေးကြသူတွေဖြစ်ကြောင်းနဲ့မြန်မာလူလူရဲ့ရှင်တန်မှုကဒီမြစ်ကြီးကိုမှီခိုးနေရတာကြောင့်မထိခိုက်စေချင်ဘူးလို့ပြောပါတယ်။ဒီစီမံကိန်းကြောင့်မြစ်ဆုံဒေသမှာစတွင်မိုင်200လောက်ဟာရေပြင်ဖြစ်နေကြမ်းမှာဖြစ်တယ်လို့ရလာမဲ့ရက်စစ်တပ်ဟာလည်းတရုတ်နိုင်ငံကို90ရာခိုင်နှုန်းရောက်ကြောင်းမှာဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ဝန်ကြီးဌာနဝန်ကြီးဦးတောင်းထွန်းကလည်းပေါင်းတင်ထိန်းသိမ်းလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးရတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နှီးလန့်တွေကိုစဉ်းစားနေတယ်လို့နေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါအရင်သမရဦးသိန်းစင်လက်ထက်2017ထဲကဆိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်တိုင်းပြန်ဆပ်ဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ခဲ့တဲ့နောက်မှာမြန်မာဘက်ကအခုလိုပြောတုံ့ပြန်ပြောကြားတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အရှိတောင်အရှဆိုင်ရာဌာနကညွှန်ကြားရေးမှူးချုပ်မက်ဒီဒေဝါဟူစိန်ကအင်ကာနီနေခင်ပိုင်းမှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဥလင်ဦးနဲ့တွေ့ဆုံကြောင်းဒါကာထရီဘျူးမှာဖော်ပြပါတယ်။တိုက်ခိုက်မှုအတွင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပတ်သက်မှုရှိတယ်လို့ဆိုပြီးမြန်မာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကတာဝန်ရှိသူတွေရဲ့လက်လွတ်စပယ်မှာရင်ဆက်ဆဲကြလို့တုံ့နှုံထားပြီးဒါနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့မြန်မာသံအမတ်ကြီးကိုမေးမြန်းခဲ့တာလို့လည်းသတင်းမှာဖော်ပြထားပါတယ်။မြန်မာဘက်ကလုံးဝမမှန်ကန်တဲ့လှုပ်ကြံပြောဆိုချက်တွေလုပ်နေတာလို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကနောက်ပိုင်းသတင်းထောက်တွေမေးမြန်းလာမှဖြေကြသွားပါတယ်။မောင်နှမမျိုးအနီးကနေဆက်မှတ်တိုင်အမှတ်41အနီးကရဲစခန်းတစ်ခုအပေါ်အကြမ်းဖက်ဝါဒစဲတိုက်ခိုက်မှုမှာဘင်္ဂလားဒေ့ရှ်ဘက်ကပတ်သက်မှုရှိတယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေရဲ့တာဝန်မဲ့မှားယွင်းဆွတ်ဆွဲချက်တွေကိုအခြေခံပြီးမြန်မာမီဒီယာတချို့ကသတင်းတွေမှာတွေ့ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိတ်ပြက်လက်ပြက်ဖြစ်ရတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဆွဆွဲချက်တွေကလုံးဝလှုပ်ကြံထားပြီးအခြေအမြစ်မရှိတဲ့ဆွဆွဲချက်တွေဖြစ်တာကိုတွေ့ရတယ်။ အဲ့ဒီရက်တုန်းကဘင်္ဂလားဒေ့ရှ်ဘက်ကဘဲအဖွဲ့မှနေဆက်ကိုဖျက်ခဲ့တာမျိုးဘင်္ဂလားဒေ့ရှ်ဘက်ကနေပစ်ခတ်ခဲ့တာမျိုးမရှိခဲ့ဘူးဆိုတာကိုလည်းကြေညာချက်မှာတိတိပပပြောဆိုထားပါတယ်ရှင
်။အဖွဲ့ဝင်၈၈နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံထွက်ခေါက်ဖို့ချက်ထားတဲ့သတ်မှတ်ချက်တွေအတွက် EU ကအပြောင်းအလဲတွေလုပ်ပေးတောင်းဆိုဖို့သူစီစဉ်နေတယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကဗြိတိန်လွှတ်တော်ကိုအင်ကာနေမှာပြောပါတယ်။ EU ခေါင်းဆောင်တွေပြန်လည်ညှိနှိုင်းမှုတွေလုပ်ဖို့လက်မခံတယ်လို့မတ်လ29ရက်ဗြိတိန် EU ကနေထွက်ခွဲထွက်ဖို့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုအောက်လွှတ်တော်ကပြီးခဲ့တဲ့သတင်းနှစ်ပတ်မှာပယ်ချခဲ့တာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုဒီမိုကရက်ဘက်ကတုံ့ပြန်မိန့်ခွန်းကိုတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးနေရာဝင်ရောက်ရှင်းပြခဲ့ဘူးသူစရေးစီအဗရန်ကပြောကြားမှာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုထားပါတယ်ရှင
်
နောက်ဆုံးရနိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုတော့ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကြေညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်ပထမဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်နဲ့စကြပါတယ်နီကိုလတ်ဒီမာရီโดသမရဦးဆောင်တဲ့ဒီဗင်နီဇွဲလားနိုင်ငံမှာအခုပြဿနာတွေကတော်တော်လေးတင်းတခြားနိုင်ငံရေးတက်မှတ်မှုတွေရှိနေပါတယ်ဒီအတိုက်ခံကောင်းဆောင်ဟွမ်ဂွေးဒိုကိုနိုင်ငံတကာနိုင်ငံကနေပြီးတော့ထွက်ခေါက်ခွင့်မပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုဗင်နီဇွဲလားရှင်းနေကြကမနေ့တုန်းကပဲတောင်းဆိုလိုက်ပါတယ်။ဟွမ်ဂွေးဒိုရဲ့ပန္နာရေးကိုလည်းပိတ်ဆို့ဖို့နဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်မှုရှင်းနေကြကတောင်းဆိုနေပါတယ်။ဗင်နီဇွဲလားကနောက်ဆုံးချင်နေတယ်ဘလို့ရှိလဲဆိုတာကိုကြည့်အောင်ပါ။ဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့အစိုးရကိုဆန့်ကျင်တဲ့လုပ်ရည်တွေနဲ့နိုင်ငံကဖိအားတွေအစိုးရကိုဝိုင်းပြီးတော့ပေးလာအောင်လုပ်နေတဲ့အတိုက်ခံကောင်းဆောင်ဟွမ်ဂွေးဒိုကိုပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ရှင်းနေကြရုံးကိုလှုပ်ခွင့်ပေးဖို့နိုင်ငံတော်တရားရုံးချုပ်ကိုရှင်းနေကြတာရက်ဝီလျံဆက်ကအင်ကာနေ့မနေ့တုန်းကပဲတောင်းဆိုခဲ့ပါလေသူအဓိကတောင်းဆိုတဲ့အချက်၃ခုကတော့အတိုက်ခံကောင်းဆောင်ဟွမ်ဂူအေတို့ကိုဗင်နီဇွဲလားနိုင်ငံအတွင်းကနေထွက်ခွာခွင့်မပြုဖို့သူပိုင်ဆိုင်တဲ့အိမ်ချမ်းမြေရောင်းဝယ်မှုတွေကိုပိတ်ပင်ဖို့နဲ့သူ့ရဲ့ဗန္နာရေးစီးရင်တွေအလုံးကိုပိတ်ဆို့ထားဖို့ပဲဖြစ်ပါလေ
En función de repito esta medida
အခုလိုကာကွယ်တားဆီးမဲ့လုပ်ငန်းတွေကအခြေခံဥပဒေအရရောတရားဥပဒေအရပါအကျုံးဝင်ပါလေအဲ့ဒါကြောင့်ရှင်းနေကြရုံးအနေနဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်ခွင့်ပြုဖို့လိုအပ်တဲ့အချက်လက်အားလုံးကိုဆက်ပြီးစုဆောင်ကောက်ယူခွင့်ပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုတောင်းဆိုပါရစေ။ဇန်နဝါရီလ22ရက်နေ့ကစပြီးပြည်သူတွေနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့လူအပ်တွေကိုရပ်ဆိုင်စေဖို့ရှင်းနေချုပ်ရုံးကိုလှုပ်ဆောင်ခွင့်ပေးရေးတောင်းဆိုပါရစေ
။ရှင်းနေချုပ်ဒါရက်ဝီလျံဆက်တောင်းဆိုနေတာကသမ္မတမာဒူရိုအစိုးရဘက်ကပါနေတဲ့နိုင်ငံတော်တရားရုံးချုပ်ကိုပါအကျိုးစုံစမ်းစစ်ဆေးမှုတစ်ခုလည်းရှင်းနေချုပ်ဘက်ကလုပ်နေတယ်လို့ဆိုပါရစေ။ဒါပေမဲ့အတိုက်ခံကောင်းဆောင်ဟွမ်ဂူအေတို့နဲ့ပတ်သက်ပြီးဘလို့ပြစ်မှုမျိုးကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့ရှင်းနေချုပ်ဆက်ကမပြောပါဘူးပြီးခဲ့တဲ့အပတ်တွင်းဟွမ်ဂူအေတို့ကသူ့ကိုယ်သူကြားပြသမရဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းမတည်ငြိမ်မှုတွေနိုင်ငံတွင်းပေါ်ပေါက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာလို့တော့ဆိုပါတယ်ဟွမ်ဂူအေတို့ကတော့သမရမာဒူရိုကနေပြီးငြင်းညံ့တဲ့အတွင်းကူးပြောင်းမှုလှုပ်လာနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲတွေလည်းတဖြည်းဖြည်းချင်းကျင်းပနိုင်လိမ့်မယ်လို့ယုံကြည်နေကြောင်းနေ့လုံးကထုတ်လွှင့်တဲ့ CNN ရုပ်မြင်သံကြားမှာပြောခဲ့ပါတယ်ဗင်နီဇွဲလားအစိုးရပိုင်း PDVSA ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုလုပ်တဲ့အကြောင်းကြေညာပြီးတော့နောက်တည့်မှာပဲဟွမ်ဂူအေတို့ကအခုလိုပြောခဲ့တာပါလက်ရှိသမ္မတမာဒူရိုကတော့ဗင်နီဇွဲလားနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအပြစ်တင်နေပါတယ်တနင်္လာနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မာဒူရိုရဲ့ရုပ်မြင်သံကြားမင်းကွန်းထဲမှာတော့သူ့ရဲ့အတိုက်ခံတွေနဲ့ချိန်မြွေးနေရာမရွေးတွစ်ဆုံဆွေးနွေးနိုင်တယ်လို့ဆိုပါတယ
် listo una vez másPara en Venezuela, en Trinidad y Tobago, o donde
sea. Venezuela နိုင်ငံထဲမှာပဲလား။ Trinidad တပတ်ကိုနိုင်ငံမှာလား။ဒါမှမဟုတ်ဘယ်နေရာမှာလဲ။အချိန်မရွေးနေရာမရွေး။ Venezuela တိုက်ခံတွေအားလုံးနဲ့တွစ်ဆုံဆွေးနွေးနေနိုင်မှုအစီအစဉ်ရှိနေပါတယ်လို့သမ္မတမာဒူရိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါ။ American ပြည်ထောင်စုမျိုးသားလူညွန်ရေးအကြံပေး John Bolton ကတော့အတိုက်ခံကောင်းဆောင် Juan Guaido ကိုပဲဖြစ်ဖြစ်အမျိုးသားလွတ်တော်ကိုပဲဖြစ်ဖြစ်ထိခိုက်အောင်လှုပ်ဆောင်မှုမှန်သမျှကိုကြီးမားတဲ့စော်ကားမှုဖြစ်ယူဆမှာဖြစ်ပြီးဒီလောက်ရတဲ့အတွက်ထူးခြားတဲ့တုံ့ပြန်မှုတွေကြုံရလိမ့်မယ်လို့သတိပေးထားပါတယ်ဟွမ်ဂူအေဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်အမေရိကန်ပါဝင်နိုင်ငံတော်တော်များများကထောက်ခံနေကြတာပါဥရောပသမ္မတကလည်းစနေနေ့နောက်ဆုံးထားပြီးတော့ဗင်နီဇွဲလားမှာရွေးကောက်ပွဲတွေကျင်းပရေးတိုက်တွန်းနေပါတယ်လက်ရှိသမ္မတမာဒူရိုအစိုးရကတော့ရုရှားတရုတ်အီရန်နဲ့ကျူဘာအပါအဝင်နိုင်ငံတချို့ကဆက်ပြီးတော့ထောက်ခံနေကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူ့ဘက်မှာရက်တည်ရေးငြင်းညံ့တဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာပြုလုပ်ဖို့ တိုက်ခန့်ခေါင်းဆောင်ဟွမ်ကူအေတို့ကတိုက်တွန်းထားပြီးတော့စနေနေ့ကျရင်လဲသမရမာဒူရိုဆိုအဆန့်ကျင်ဆန္ဒပြပွဲတွေကိုပြည်တွင်းပြည်ပမှာကျင်းပကြဖို့တိုက်တွန်းထားပါတယ်
။အခုနိုင်ငံတကာသတင်းတွေတလက်နားပြီးတော့မြန်မာသတင်းကိုစပါမယ်။စစ်တပ်ကိုယ်စားလှယ်အားလုံးကကန့်ကွက်ခဲ့ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းဖို့အာဏာရ NLD ပါတီကနေတုန်းကအရေးကြီးအဆိုတင်သွင်းချက်ကိုပြည်အောင်စစ်တပ်တော်မှတည်ပြလိုက်ပါတယ်။အခုလိုအာဏာရပြီး3နှစ်ကျော်ကြာမှဖွဲ့စည်းပုံဥပဒေပြင်ဆင်ရေးလွှတ်တော်မှာ NLD ပါတီကအပါဒီကဆက်တင်ပြီးတော့ကြိုးပမ်းရတာဘာကြောင့်လဲဆိုတဲ့အကြောင်းမိုင်းအင်ဂျင်နဲ့ဆက်ပြီးတော့ပြောပါလိမ့်မယ်
။ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းမဲ့အရေးကြီးအဆိုကိုအင်္ဂါနေ့ကနေပြီးတော့ပြည်ထောင်စုလွှတ်တော်စည်းဝေးပွဲတွင်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ394မဲကန့်ကွက်မဲ18မဲကြားနေမဲ3မဲရှိခဲ့တာကြောင့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးတဲ့၃ပုံတပုံရဲ့ထောက်ခံမဲရရှိခဲ့တာကြောင့်ဒီအဆိုကိုလွှတ်တော်မှာဆက်ပြီးတော့လက်ခံဆွေးနွေးသွားမှာဖြစ်ပါတယ်။2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလို3နှစ်ကျော်ကြာအာဏာယူပြီးမှဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းလာတဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂရန်ဂရောင်အောင်ခန့်ရဲ့သုံးသပ်ချက်ကတော့
ကျွန်တော်အနေနဲ့ကြိုးရရင်တော့ဘာလို့ဒီလုတ်တာပဲကောင်းပါလဲဒါဆိုရင်တခုရှိတာကအခုချိန်မှလောက်ရပလဲဆိုတော့အနေဆုံးတော့ရှိပါပြော။နောက်တစ်ချက်ကမိစုံဒီကတာလည်းဒီဘက်မှာလုတ်ဖို့ဆိုတော့ဖိအားတွေကလည်းများနေတာကြောင့်အစိုးရကလည်းဒီညာကိုတွေးတာဒါစဉ်းစားဖို့လိုတယ်။နောက်တစ်ချက်ကတော့သုံးရက်ဆိုတဲ့အချိန်တော့မှအခုမှလောက်ရတလားဆိုတော့အနေဆုံးတော့ရှိပါပေါ့
။ဆော့ဆော့ကဒီပြောထားတဲ့မြစ်စုံဆယ်စီမံကိန်းကိုပြန်စာရေးတရုတ်ဖိအားပေးမှုကိုမြမအစိုးရကခံနေရခြင်းပေါ့နော်။နောက်ပြီးဒီမြန်မာတပြည်လုံးကလည်းဒီဆယ်စီမံကိန်းကိုအပြင်းထန်ကန့်ကွက်နေချိန်ဆိုတော့အခုလိုဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကစပြီးလုပ်တဲ့အချိန်နဲ့တိုက်ဆိုင်နေတဲ့ချက်ပေါ်မှာထပ်ပြီးရှင်းပြလို့ရမလားရှင
်။ဘလောက်ကြီးစစ်ဆေးမှုရှိလဲဆိုတော့အခုဒီနေ့ပဲဒီနေ့ဆုံးလကတာကိုဒီဟာတော့မကြီးတဲ့နေ့ပဒံနဲ့လုပ်သွားမယ်ဆိုတဲ့ဟာလည်းပေါ်လာတယ်နောက်တစ်ချက်ကတော့ဒီဒီဆိုရကတာမလုပ်ဘူးနဲ့တခြားနေရာမှာဒီတုတ်ခုဆိုတဲ့ဟာဒီအဲ့ဒီအဆင့်ထိပေါ်လာတယ်ဆိုတော့ဒီပြည်ရဲ့ဖိအားကလည်းလူတရားမှာကြီးကြီးမားမားတက်ရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီအတာမှတ်လာတဲ့အချိန်မှာလည်းကျွန်တော်ပြောသွားတာကတော့လက်ရှိဒီဆိုရကတာမလုပ်ဘူးဆိုရင်အစ်စ်ဒီယူနီယံနာမှုဒီတပ်ပြီးမှမလုပ်တော့ဘူးဆိုတဲ့အပိုင်းတွေရှိတယ်ဒါကြောင့်ဘဝဒီရဲ့အခြေအနေကအခုဒီနောက်နိုင်ငံကြီးရဲ့လည်းဖိအားရတယ်လည်းများတယ်ဒါကြောင့်မို့တရုတ်ကိုကြီးခုရတဲ့အခြေအနေမျိုးဖြစ်တယ်ဒါကြောင့်မို့လည်းအခုဒီမြစ်ဆုံရတာတာကိုဒီဟာလွဲတဲ့ပုံစံမျိုးနဲ့လုပ်ကြလားဆိုတဲ့ဟာကိုလည်းကျွန်တော်ကတကယ်ချစ်မိပါတယ
်တစ်ဖက်မှာတော့2015ရွေးကောက်ပွဲတုန်းကပေးခဲ့တဲ့ကတိကို NLD အနေနဲ့အကောင့်ထဲပေါ်တယ်ဆိုတာပြကျင်တဲ့သဘောတွေ့ရတယ်လို့သတင်းစာစီကဦးစီသူအောင်မြင့်ကမြင်ပါတယ
် NLD ကနေဆိုတော့မှအခုလိုဟိုပြတ်တော်တွေကနေလမ်းကြောင်းတိုင်းသွားမယ်ဆိုရင်ဒါကြတော့ရှေ့မှာဆိုဒီစစ်တော်တပ်တန်းက3နှစ်လောက်ရှိသွားပြီလေရှေ့တပ်တန်း3နှစ်လောက်ကလေးကတော့သွားပြင်တာပေါ့ဒါပေမဲ့အခုမှသွားရဲဆိုတာကတော့ခင်ဗျားပြရရရှင်တော့အကြောင်းမျိုးဖြစ်နိုင်တာပေါ့နော်ပြည်သူလူထုလည်းမေးတယ်မြန်တယ်ဘယ်လိုများဖြစ်လဲနောက်ဒေါ်စန်းစုကြည်ကိုယ်တိုင်လည်းရှင်းမိနေခီးရမှာဖြေခဲ့တော့အဲ့လိုမျိုးဟိုယူကပ်ပွဲတတိကိုဟိုသူလုံနေပါတယ်ဆိုတာပြဖို့ပြင်သွင်းတယ်လို့အဲ့လိုလည်းထင်တာပေါ့
မင်းကပြည်ထောင်စုလွှတ်တော်မှာ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုတင်သွင်းတာကို25ရာခိုင်နှုန်းရှိတဲ့တပ်မတော်သားကိုယ်စားလှယ်အားလုံးကမတ်တရက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါဒီပေါ်မှာဦးစီသူအောင်မြင့်ရဲ့သုံးသပ်ချက်ကတော
့ကျွန်တော်နားလေတာကတော့ဟိုဖွဲ့စည်းပုံပြင်ရေးကိုကော်မတီဖွဲ့တဲ့အရှင်းတွေပါဒီမပြောနဲ့ပေါ့နော်အဒီလိုမျိုးအဆိုတင်တဲ့အရှင်းကိုတော့မှဟိုလက်မခံဘူးဆိုတဲ့အဲ့သဘောမျိုးကိုပြတာပါဥပမာဒီနေ့လွတ်တော်ရဲ့သဘောအရဆိုရင်နေ့ပိုင်းနောက်မှာဒီအရနဲ့ပတ်သက်လို့ကြီးညာချက်ထုတ်တယ်လွတ်တော်နာကနေပြီးတော့မှအထုတ်တဲ့ကြီးညာချက်ထုတ်တဲ့ခါအဲ့ဒါကြီးညာချက်ထုတ်တာပဲရှိသေးတယ်လေသူကတကယ်လဲဟိုအဆိုးလည်းပြင်တာမဟုတ်ဘူးအဆိုးတင်နေဆိုတာလည်းဖွင့်ဖို့ပြင်ဖို့လည်းမဟုတ်ဘူးကော်မတီဖွင့်ဖို့ပဲအဲ့ဒီချိန်ကစပြီးတော့ကန့်ကွက်တာအဆိုးကြီးကန့်ကွက်တာအဲ့တော့ဒီလိုမျိုးကြိုပြီးတော့မှဒီကန့်ကွက်တာတွေပါပြီးကြည်ကြည်အဖြစ်ဖွင့်ဖို့ပြင်ရင်းနဲ့ပတ်သက်ရင်ဟုတ်တယ်တော့ဘကဟိုသိပြီးတော့ပါပြောတော့အပြင်မှာတော့ပြောတာပေါ့နော်သူတို့လည်းသဘောထားရှိပါတယ်ဘာညာလုံးလုံးလေးမမှန်လို့သာကောက်ွက်ရတာပါလို့ပြောပြီးမှလည်းဒါပေမဲ့တကယ်လက်တွေ့မှာဟိုလုတ်ပုံခိုင်မုံလို့ကြည့်လိုက်ရင်ဖွင့်ပြုံပြင်ရေးကိုသိပြီးတော့မလိုလားဘူးဆိုတဲ့သဘောကိုသွားသိရောက်တာတော့တွေ့ရပါတယ်
တက်တော်သားကိုယ်စားလှယ်တွေအဓိကကန့်ကွက်ရတဲ့အကြောင်းရင်းကတော့ NLD လွှတ်တော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးလုပ်ကိုင်ပုံဟာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ညီညွတ်မှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်စည်းဝေးပွဲမှာပြောသွားပါတယ်။ NLD ဘက်ကလည်းလုံထုံးလုံနီးဥပဒေနဲ့အညီအရေးကြီးအဆိုကိုတင်သွင်းတာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကလွှတ်တော်စည်းဝေးမှာပြန်လည်ခြေပါခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ချစ်တူပါတယ်ခင်ဗျာ။အခုတစ်ခါမြန်မာရေးနဲ့တိုင်းနာတစ်ခုထိဆက်ဆက်တဲ့တဲ့ပုံကိုကြားပါမယ်။ပြိပခတွေသဘောဘေးအန္တရာယ်တွေနဲ့တခြားရေးပေါ်အခြေအနေတွေကြုံတွေ့နေရတဲ့နိုင်ငံပေါင်း59နိုင်ငံကကလေးငယ်42သန်းအပါဝင်လူပေါင်း83သန်းကိုအသက်ကယ်ထောက်ပံ့နိုင်ဖို့ဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပန်ချလိုက်ပါတယ်ဒီငွေကြေးပမာဏဟာသမိုင်းမှာအများဆုံးအလူခံမှုလည်းဖြစ်ပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုညာဒုက္ခသည်ကလေးငယ်တွေအပါဝင်သူတို့ကိုလက်ခံထားတဲ့လူမှုတိုင်းဝိုင်းအတွက်လည်းဒေါ်လာသန်း152ဒါသမားငါးသန်းပါဝင်လို့ဆိုပါတယ်ဒီကြောင့်မတ်တကီတိုက်ပြောပြပါလိမ့်မယ
်ဟုတ်ကဲ့ပါရှင်ဒီနေ့ကကလေးငယ်များအခွင့်အရေးဆိုင်ရာစာချုပ်ရဲ့230ပြည့်နှစ်လည်းဖြစ်ပါတယ်ဒါအပြင်ခု2019ခုနှစ်ဟာဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းစစ်ဖြစ်မှုပိုများလာတဲ့နိုင်ငံတွေနဲ့ပြည်ပခန့်တွေအရှိန်မြင့်နေတဲ့နှစ်တစ်နှစ်လည်းဖြစ်တယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ်ပြိပခါကြောင့်ဒါမှမဟုတ်လဲသဘာဝဘေးဒဏ်ကြောင့်တက်ရောက်ရတဲ့ကလေးငယ်က34တန်းကျော်ရှိနေပြီးအကျန်းဖက်မှုတွေဆင်းရဲမွတ်တေမှုတွေစိတ်ဓာတ်ရရမှုအဆင်းကကြောက်မဲ့ဖွယ်ကောင်းလောက်အောင်ကြုံတွေ့နေရချိန်မှာအကာအကွယ်ပေးမှုနဲ့အသက်ကယ်ကူညီထောက်ပံ့မှုကလည်းတိတ်မရကြဘူးလို့ UNICEF ကပြောပါတယ်အခု2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကကဘာတလွှားကိုပန်ကြားလိုက်ပါတယ်ဒီလိုပန်ကြားလိုက်တဲ့အထက်မှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်လည်းပါဝင်ပါတယ်ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကအခုလိုပြောပါတယ်
From Bangladesh, we are requesting about $150 million, slightly more than $150 million, to be able to.
Bangladesh ဘက်ကကျွန်တော်တို့ကိုဒေါ်လာ350ပန်ကြားထားပါတယ်။ဒေါ်လာ350ကျော်လောက်ဖြစ်မယ်လို့ထင်ပါတယ်။ဒါကဒုက္ခသည်ကလေးငယ်တွေအတွက်တင်မဟုတ်ဘဲသူတို့ကိုလက်ခံထားတဲ့တိုင်ဝမ်အတွက်ပါပါပါတယ်။ဒါကအရေးကြီးပါတယ်။ Bangladesh နိုင်ငံကဒီဒုက္ခသည်တွေရောက်လာတဲ့နေရာကအရင်ကတည်းကအကျပ်တဲတွေရှိနေတဲ့နေရာပါ။အဲ့ဒါကြောင့်လက်ခံထားတဲ့တိုင်ဝမ်ကိုတတ်နိုင်သလောက်ကူညီသွားမှာပါ။
တချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henrietta Fo ကလည်းရိုဟင်ညာတွေထာနေပြန်နိုင်တဲ့အခြေအနေမျိုးဖန်တီးပေးဖို့မြန်မာဆွေရကိုတင်းင်းလာနေမှာတိုက်တွန်းပါတယ်။ဒါ့အပြင်လက်တွေ့အခြေအနေမှန်တွေကိုသိရဖို့ရခိုင်ပြည်နယ်ကိုလည်းတွားရောက်နေတဲ့အကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးManuel Fontaine ကအခုလိုပြောပါတယ
် Our executive director is right now in Rakhine state actually
ကျွန်တော်တို့ရဲ့အမှုဆောင် director ကလည်းအခုရခိုင်ပြည်နယ်ကိုရောက်နေပါတယ်မြန်မာနိုင်ငံတွင်းကကျွန်တော်တို့အစီအစဉ်တွေနဲ့အခြေအနေမှန်တွေကိုလေ့လာမှာပါနိုင်ငံတွင်းကပြည်ပကတွေဆက်ပြီးရရှိနေတဲ့နေရာတွေလည်းပါပါတယ်ဒုက္ခသည်တွေအနေနဲ့ဘေးအန္တရာယ်ကင်းကင်းလုံခြုံစိတ်ချမှုရှိရှိနဲ့ပြန်နိုင်မဲ့အခြေအနေမျိုးဖြစ်လာတဲ့အထိကျွန်တော်တို့ဘက်ကတတ်နိုင်ဆုံးထောက်ပံ့သွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိသူတွေကိုကူညီသွားမှာပါ
မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်3,000ကျော်မှာကလေးငယ်က4,000ပါဝင်တယ်လို့ UNICEF ကဖော်ပြပါတယ်။2019ခုနှစ်ပြည်ပခနောက်ပိုင်းထွက်ပြေးကြရတဲ့ရိုဟင်ဂျာတွေအပါအဝင်အရင်ကရှိနေနေပြီးသားရိုဟင်ဂျာလူရေစုစုပေါင်း 1.2 တန်းကျော်နဲ့သူတို့ကိုလက်ခံထားတဲ့အတိုင်းအဝိုင်းအတွက် UNICEF ကအသက်ကယ်အကူအညီတွေတိုးချဲ့ဆောင်ရွက်နေတာပါ။လူပေါင်း 38,000 အတွက်တောက်ရည်သန့်ရရှိရေးရိုဟင်ဂျာကလေးငယ် 34,509 ယောက်အတွက်အခြေခံပညာသင်ကြားခွင့်အသက်5နှစ်အောက်ကလေးငယ် 2,000 ကိုတော့အစာအာဟာရမပြည့်မီမှုကိုကူတာပေးနေသလိုအသက်တစ်နှစ်နဲ့အထက်လူပေါင်း 23,000,5495 ဦးတို့ကိုတော့ကာလာဝမ်းရောဂါကာကွယ်ဆေးတောက်ဆေးပြားတွေပံ့ပိုးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီနှစ်အတွက် UNICEF ကပန်ကြားထားတဲ့ရန်ပုံငွေရဲ့88%ကပြည်ပခန့်တွေကြောင့်ဖြစ်ရတဲ့လ လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေအတွက်ဖြစ်တယ်လို့လဲ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုညွှန်ကြားရေးမှူးကပြောပါတယ်ရှင်
လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးနဲ့သူတို့ကိုကမ်းမောင်းပို့တဲ့ထိုင်းနိုင်ငံသား၂ဦးကိုထိုင်းမြန်မာနယ်စပ်မှာဇန်နဝါရီလ28ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းလိုက်ပါတယ်။လူကုန်ကူးခံရသူတွေကတချို့ပျောက်ဆုံးနေလို့မယ်လို့လဲထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒီအကြောင်းထိုင်းခြေစိုက် VOA သတင်းတောက်မအေးမှာဆက်ပြောပါလိမ့်မယ်
။ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်ဟာအခုဆိုရင်လူကုန်ကူးခိုင်းနေရဲ့အဓိကလမ်းကြောင်းဖြစ်လာနေပါပြီ။ထိုင်းကတင်းတင်းကြပ်ကြပ်ဖမ်းဆီးမှုတွေလှုပ်လာတဲ့အခါမှာတော့မလေးရှားနယ်စပ်အထိသွားမဲ့သူတွေဟာကော့တောင်ရနောင်းလမ်းကနေတဆင့်သွားတာများကြပါတယ်။လူမောင်ခိုခိုင်းတွေဟာကော့တောင်ကနေဆက်လီငယ်တွေနဲ့ရနောင်းကိုကျော်ပြီးစုတ်ဆန်ရန်ခရိုင်အထိလာပို့နေကြတယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ကားလမ်းမနဲ့အနီးဆုံးမြစ်လက်တက်မှာဆက်လီတွေကိုရက်ပြီးကားနဲ့တဆင့်တဲတဲ့နီးနဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးနေကြတာပါ။မြန်မာနိုင်ငံကော့တောင်းကနေဆက်လီနဲ့မြန်မာနိုင်ငံသားတွေကိုတင်ပြီးကဲနဲ့အနီးဆုံးကျွန်းတွေကနေဖြတ်မောင်းလာနေတယ်။ကားသုံးစီးနဲ့လာတယ်မဲဆိုတဲ့သတင်းကိုနေကြားဆောင်တက်415ကကြိုပြီးတော့သတင်းရထားလာကြောင်းဇန်နဝါရီလ28ရက်နေ့ကပိတ်ဆို့ဖမ်းဆီးခဲ့တာဆိုပြီးထိုင်းအနာပိုင်တွေကပြောပါရယ်။သတင်းရထားတဲ့နေရာတွေကိုထိုင်းအနာပိုင်တွေကအဖွဲ့၃ဖွဲ့ခွဲပြီးပိတ်ဆို့စစ်ဆေးနေချိန်မှာလူမောင်ခိုကားတစ်စီးကိုသာဖမ်းမိလိုက်တာပါ။အမျိုးသမီးတဦးသာပါဝင်တဲ့မြန်မာနိုင်ငံသား၈ဦးနဲ့ကားမောင်းသူထိုင်းနိုင်ငံသားအသက်34နှစ်အရွယ်နိုင်ယူစုကိုဖမ်းဆီးစစ်ဆေးနေတဲ့အကြောင်းကားနှစ်စီးကတော့လွတ်မြောက်သွားတာမဖြစ်နိုင်ပဲအာဏာပိုင်တွေရဲ့ဖမ်းဆီးမှုကြောင့်တောထဲမှာပေါ်အောင်နေတာဒါမှမဟုတ်လူတွေကိုမတည်တော့ပဲနောက်ဆုတ်ပြန်လှည့်သွားတာဖြစ်နိုင်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအတွက်နောက်ထပ်လူကုန်ကူးခံရသူတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအရေးအတွက်ကိုအတိအကျမသိနိုင်ဘူးဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်ကျွန်တော်တို့အားလုံးပေါင်းမယ်ဆိုလို့ရှိရင်ထောင်ကနန်းနီးပါးကိုရောက်နေပြီဒီတော့မှဘယ်နှယောက်ကဘယ်လောက်လွတ်သွားတယ်ဆိုတာကျွန်တော်တို့မသိဘူးပလန်နှယောက်ဒီမလေးရှားရဲ့ရောက်သွားတယ်ဆိုတာကျွန်တော်တို့မသိရဘူးဒီကြားထဲမှာဘယ်လောက်ထိဒုက္ခဖြစ်တဲ့ဟာတွေပေါ့နော်အဲ့ဒါမျိုးတွေဘယ်နှယောက်ရှိနေလဲဆိုတာလည်းကျွန်တော်တို့အဲ့လိုတော့တည်ကြတာမသိရဘူးဒီခုကျွန်တော်တို့ပြောတဲ့အခုဂိမ်းနဲ့အချက်လက်တွေဒီကျွန်တော်တို့သိရတဲ့လောက်ကျွန်တော်တို့ဟိုဝန်ဆောင်မှုပေးတာလေနောက်ပြီးတော့ဆက်နွယ်ပြီးတော့မှခုနပြောတဲ့သိရတဲ့ဟာတွေရှိတာ
ဇန်နဝါရီလထဲမှာလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတစ်စီးတိမ်းမောက်ပြီးမြန်မာလေးဦးတေဆုံးခဲ့တယ်လို့19ဦးဒဏ်ရာရခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့လည်းထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးကလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့တွေကပူးပေါင်းပြီးလူကုန်ကူးသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေပြီလို့လည်းဦးမင်းဦးကပြောပါတယ်
ပတ်သက်တဲ့လူတွေကိုအခုစခေါ်ယူစစ်ဆေးနေပြီပမာဏအချမ်းနေပြီးတော့ပို့တယ်သူကိုဘက်ကဖမ်းဆီးရေးကိုကြတော့လူကုန်တားပေါ့ကျွန်တော်တို့ပမာဏဘက်ကလေဖိုင်းမဲ့အချမ်းဒီဘက်ကစုံမဘက်ကအာဏာရှင်နဲ့တောင်းပြီးတော့အဲ့ဒါကို
2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေအစိုးဆုံးအဆင့်TR3 ကိုရှော့ချသတ်မှတ်ခဲ့ပါတယ်အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေအဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းသတ်မှတ်ထားစေဖြစ်ပါရဲ့ရှင်
အဲ့ဒါကတော့ထိုင်းမြန်မာနယ်စပ်မှာဇန်နဝါရီလ28ရက်နေ့တော့ကမြန်မာနိုင်ငံသား၈ဦးလူကုန်ကူးခံရတဲ့ကိစ္စနယ်စပ်ကနေပြီးတော့မအေးမှာသတင်းပေးပို့ထားတာဖြစ်ပါတယ် VOA American တန်ရဲ့ပို့ထုနဲ့မနက်ခင်းစီစဉ်တွေကိုတရိုက်ထုတ်လွှင့်ပေးနေတာပါမကြခင်မှာလေဒီတရိုက်အင်္ဂါညတရိုက်လေလိုင်းဆွေးနွေးချက်ကိုဆက်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တာမြန်မာပိုင်းက2019ခုဇန်နဝါရီလ30ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ရဲ့ Facebook စာမျက်နှာကလည်းအခုထုတ်လွှင့်ချက်တွေကိုအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်ခင်ဗျာ။အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုလို့ရှိရင်
energy အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်။စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်အကုန်ဆန်းစင်ရတပွေးလိုက်ဖြူကြီးနေရချီရနေပြီးတော့ပေါ်လုံးတကားနဲ့ပြောရတော့ counter attack ပေါ့
။မြန်မာနိုင်ငံရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ energy party ကကြိုးပမ်းနေတာနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိထိရောက်မှုတွေရှိနိုင်မလဲလာလာဘလို့ရှိမလဲဆိုတဲ့ကိစ္စဆွေးနွေးထားတဲ့အင်္ဂါညဒဲလီလိုင်းဆွေးနွေးကံပြန်လည်တင်ဆက်မှုကိုမကြာခင်နားဆင်ကြရတော့မှာပါ American EDM အသုံးနှုန်းဒီကိုလည်းကြဖို့ရှိပါလေအခုလောဆယ်တော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်ပုံပြက်ဦးကျော်စံတာနဲ့ဒေါ်လလတ်တန်းတို့တင်ပြကြပါလိမ့်မယ်
။ဆောင်လွှဲနိုင်တဲ့စစ်ပွဲဆွဲကောင်းစနဲ့မက်ဆာမီရီဒါရဲ့ဆောင်မကိုဒကာထရီဗျူးမှာဖတ်ရပါတယ်။အလင်းမြန်နီကလန်ရဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထနာဇူရီကိုနိုင်ငံတကာအသံကသတိထားနှုတ်ကြရဖို့လိုတယ်လို့စာရေးပြီးမြန်မာဟာဘင်္ဂလားဒေ့ရှ်ကိုစစ်တိုက်ဖို့ပြင်ဆင်နေတယ်လို့သူယူဆပါတယ်။မြန်မာနိုင်ငံမှာစီးရင်အား၄သိန်းရှိပြီးသူတက်လူရေသုံးစားကျော်တဲ့ဘင်္ဂလားဒေ့ရှ်မှာတော့စစ်သား၂သိန်းသာရှိတယ်။ Google Satellite မြေပုံကနေကြည့်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်နေဆက်မှာမြန်မာဘက်ကစီးရင်အားတိစောက်နေရကိုတွေ့ရတယ်လို့လည်းဆိုထားပါရယ်။ဘင်္ဂလားဒေ့ရှ်စစ်တပ်ဟာကမ္ဘာညဉ့်ဉာဏ်ရေးတာဝန်ထမ်းဆောင်တဲ့နေရာမှာနာမည်ကောင်းပေမဲ့ကျူကျော်စစ်ပွဲမကြုံဘူးပါဘူးတဲ့။မြန်မာစစ်တပ်ကတော့တိုင်းပြည်ကိုဆယ်စုနှစ်နဲ့ချီပြီးရဲစဲအုပ်ချုပ်လာခဲ့တယ်။ရိုဟင်ဂျာတွေကိုရဲစဲတိုက်ခတ်ခဲ့တယ်လို့ဆိုထားပါရယ်။ဆိုရင်ရတဲ့ဒီလူတွေကိုလူသားရှုထောင့်ကရှုမြင်ပြီးသူတို့ရဲ့ဒုက္ခဆုံးခန်းတိုင်စီရေးအများဆုံးကြိုးပမ်းတင်တယ်လို့လည်းရေးပါတယ်။တကယ်လို့မြန်မာကဘင်္ဂလားဒေ့ရှ်ကိုတိုက်လာခဲ့ရင်နောက်ထပ်အရေးကြီးတဲ့ခရက်တွေရှိလာတယ်လို့လည်းအောက်ပါတိုင်းရေးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာစီးရင်အားတိဆောက်ရေးအုံကြွားမှုကြီးဖြစ်လာပြီးအရေးကြီးတဲ့ပညာရေးကျန်းမာရေးရင်းနှီးမြှုပ်နှံမှုတွေကျော်ဆင်းသွားနိုင်ပါတယ်။မြန်မာကိုတိုက်ပယ်လို့အမိခံတဲ့အကြမ်းဖက်အစွန်ရောက်အဖွဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာအများအပြားပေါ်ပေါက်လာနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေကအစ္စလာမစ်ပါတီတွေကိုထောက်ခံပြီးဘင်္ဂလားဒေ့ရှ်တဲကတခြားလူမျိုးစုတွေဘာသာကြားတွေကိုလက်တုံးပြန်နာမျိုးတွေဖြစ်လာနိုင်တယ်လို့ဘာသာရေးနဲ့ကင်းရှင်းတဲ့ဘင်္ဂလားဒေ့ရှ်အစိုးရပြုတ်ကြပြီးအစ္စလာမစ်အစွန်းရောက်တွေမလွှဲမသွေအချိန်ကောင်းလာနိုင်ပါတယ်တဲ့။ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလည်းပဲပိုပြီးလုံခြုံစိတ်ချတဲ့နိုင်ငံတွေစီကူးသွားလိမ့်မယ်လို့ဆိုထားပါတယ်။အဲမြန်မာဘက်မှာကြာပြန်တော့မြန်မာစေကောင်းဆောင်တွေအမှားတွေကိုဆက်လုပ်လာမယ်ဘင်္ဂလားဒေ့ရှ်ကိုတိုက်ဖို့အကြောင်းပြပြီးလက်နက်တွေပိုဝယ်ယူရင်းသူတို့အကျိုးအမြတ်တွေရမယ်။ဒေါင်ဆန်းစုကြည်လက်အောက်မှာကိုမှင်းမှင်ကြဆင်းတဲ့ဒီမိုကရေစီပုံမဆုပ်ယုပ်ကြဆင်းသွားမယ်။စီးပွားရေးဒဏ်ခတ်မှုတွေပြန်ရောက်လာပြီးမြန်မာပြည်သူတွေအဖက်ဖက်ကထိခိုက်နစ်နာရမယ်လို့ရည်သားထားပါတယ်။လူရေစုစုပေါင်း1200လောက်ရှိတဲ့ဒီနှစ်နိုင်ငံရဲ့နေဆက်ဒေသဟာတောင်အာရှဒေသမှာအစိမ့်ဆုံးဆုံးဒေသဖြစ်ပြီးတော်ရင်စင်အကောင်4000ကျော်လက်ရှိနေပါတယ်။စစ်ဖြစ်ရင်ဒါတွေအလုံးပြည့်စည်သွားမှာဖြစ်ပါတယ်။လူသားအလုံးအတွက်လူခွင့်အမခန့်ချက်ရှိရေးဟာဒီမိုကရေစီအတွက်အခြေခံလိုအပ်ချက်ဖြစ်ပေမဲ့ဒီမိုကရေစီတစ်ခုတည်းနဲ့တော့လူသားအလုံးလူခွင့်ရစေရမယ်လို့အမခန့်ချက်မပေးနိုင်ဘူးစသဖြင့်ရေးသားထားပါခင်ဗျာ
မြန်မာအစိုးရအနေနဲ့တရုတ်ဆောက်လုပ်မဲ့မြစ်စုံစီမံကိန်းကိုဆက်ဆန်းရလိုက်တယ်ဆိုတဲ့ကောင်းကြီးနဲ့ The Financial Times ရဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းကအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာရေးကြီးတယ်လို့မြန်မာကယူဆပေမဲ့တခြားစွန့်ရင်စီမံကိန်းတမျိုးနဲ့အစားထိုးဖို့လှုံ့ဆော်နေတဲ့အကြောင်းကချင်ပြည်နယ်မြောက်ပိုင်းမြစ်စုံရေကာတာဟာပတ်ဝန်းကျင်ထိန်းသိမ်းရေးအပြင်ဒေသတွင်းပြည်သူတွေနဲ့ကြေးရွာတွေအပေါ်မှာကြီးမားတဲ့ထိခိုက်မှုတွေရှိစေနိုင်တယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ်ဒီရေကာတာကိုခုချိန်မှာမလို့အပ်တဲ့အကြောင်းဦးတောင်ထွန်းကလင်းလာနေကရင်းနှီးမြှုပ်နှံမှုညီလာခံမှာ Financial Times ကိုပြောကြားခဲ့ပြီးတရုတ်ဘက်ကရင်းနှီးငွေတွေထည့်ထားတဲ့အတွက်ကြောင့်လေဘယ်နည်းနဲ့ဖြစ်ဖြစ်ဆက်လှုပ်ဆောင်လူစိတ်ရှိမှာတော့အမှန်ဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဒါပေမဲ့မှားနေတာကိုတည်တည်ကြီးနဲ့ဆက်လုပ်မလားအမှန်ဖြစ်အောင်ပြင်ဆင်မလားလို့သူကမေးခွန်းထုတ်ခဲ့ပြီးမြန်မာနိုင်ငံအနေနဲ့ရေကာတာကို တခြားနေရာပြောင်းဆောက်ပေးဖို့ဒါမှမဟုတ်တခြားစီမံကိန်းတစ်ခုနဲ့အစားထိုးပေးဖို့စတာကိုလေ့လာနေတယ်လို့လည်းဆိုပါတယ်ဒီရေကာတာစီမံကိန်းဆောက်လုပ်မှုရှေ့မတိုးနောက်မဆုတ်တာဖြစ်နေတဲ့အခြေအနေဟာဒေါ်အောင်ဆန်းစုကြည်အစိုးရတွေနိုင်ငံရေးအကဲဆတ်မှုကြီးတရဖြစ်နေပြီးဒီစီမံကိန်းကိုလုံးဝဖျက်သိမ်းပြီးရင်တရုတ်ကစိုက်ထုတ်ထားပြီးဖြစ်တဲ့ဒေါ်လာတန်း800ကိုပြန်ဆက်ရမယ်အခြေအနေဆိုင်နိုင်ပါတယ် Roman Catholic Cardinal ဖုန်းတော်ကြီး Charles Mongbo ကလည်းဒီရေကာတာကိုပြန်ဆက်ရင်မြန်မာလူမျိုးတွေရဲ့အသက်သွေးကြောဖြစ်တဲ့အေယာဗရီမြစ်ကိုပျက်စီးစေမှာဖြစ်တဲ့အပြင်မြန်မာလူအဖွဲ့အစည်းကိုလည်းတည်တံ့ပေးရကြောက်တယ်လို့ပြောခဲ့တဲ့အကြောင်းThe Financial Times မှာဖော်ပြထားပါတယ
်။အခုတော့မနေ့ကနေဒေါ်လာသန်းတင်ဆက်ပေးနေတဲ့ American Indian အသုံးနှုန်းလဲရောက်ပါပြီခင်ဗျာ။နားဆင်ကြပ
ါ။ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
Piece of Cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းကPIECE piece ကအပိုင်းတစ်ပိုင်း OF of CAKE cake ကိမှုဆိုတော့ဇဝိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်ဒီသုံးရင် idiom ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနေတတာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ်လူတွေအပံမကြီးပဲလူလေလေးနဲ့လုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေတနည်းတော့လိုလိုချင်ချင်နဲ့လုတ်ပေးတာလုတ်ပေးရမှာအပံမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါလေဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report from my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာသား American idiom အသုံးနှုန်းတွေကိုတင်ဆက်ခဲ့တာပါခင်ဗျအခုတော့အင်္ဂါညမနေ့တုန်းကထုတ်လွှင့်ခဲ့တဲ့ daily line season ကိုထပ်ပြီးတော့နားဆင်ကြမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စပါပြောမယ်ဆိုရင်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာပြီးခဲ့တဲ့ချင်းမိနယ်ခီးစဉ်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားမယ်ဆိုပြီးတော့ထပ်မံပြောဆိုလိုက်ပါတယ်အမကြခင်မှာပဲဒီကနေ့မှဆိုရင်ပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကော်မတီတရဖွဲ့စည်းဖို့ဆိုပြီးတော့ဒီမျိုးသားစုမှုစီဖွဲ့ချုပ်ကနေပြီးတော့လွှတ်တော်မှာတင်သွင်းအဆိုပြုပါတယ်ဒီအဆိုပြုချက်ကိုတမရော့ကအကုန်ကန့်ကွက်ပါတယ်ဒါပေမဲ့လည်းဒီအများစုအဖြစ်အနိုင်ရထားပါလေတကယ်တော့ဒီဖွဲ့စည်းပုံပြင်ရေးဟာ NLD အစိုးရရဲ့ရွေးကောက်ပွဲဂတိကဝတ်တစ်ခုပါအခုအာဏာရပြီးတော့၃နှစ်ထဲဝင်လာတဲ့အချိန်ဒီဂတိကိုအကောင့်ထဲမဖော်နိုင်ဖြစ်နေရတာဘာကြောင့်ပါလဲ NLD အစိုးရအတွက်ဘာတွေအခက်အခဲရှိနေပါလဲလက်ရှိနိုင်ငံရေးလက်တွေ့အခြေအနေရတော့ဒီဂတိကဖော်ဆောင်နိုင်မဲ့ဖြစ်နိုင်ကြီးရောရှိပါရဲ့လားကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပေါင်ဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါလေပထမတူကတော့လူခွင့်ရေးရှိနေကြီးမန္တလေးမြို့ကဦးသိန်းတန်းဦးဖြစ်ပါလေနောက်တူကတော့နိုင်ငံရေးသုံးသပ်သူဆိုင်ဆရာလည်းဖြစ်ဒင်းစာဆရာလည်းဖြစ်တဲ့ကိုသီဟသွေးဖြစ်ပါလေနေ့ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးသိန်းတန်းဦးကိုပထမဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားကြားပါလ
ားခင်ဗျာ
ဟုတ်ကဲ့ဦးသိန်းတန်းဦးကြီးခုနကကျွန်တော်ပြောလို့ပဲဒီနေ့ပဲတက်တက်ဆန်ဆန်မြို့သားဒီမှုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီဖွဲ့တရားဖွဲ့ဖို့အစိုးတင်သွင်းနေပါတော့လွှတ်တော်မှာတော့ကြားသွားပါပြီအဲ့တော့ဦးသိန်းတန်းဦးရဲ့အမြင်ကိုကျွန်တော်အရင်ဆုံးသိချင်တာကလွှတ်တော်ထဲမှာပြင်ဆင်နိုင်ခြေကဘယ်လောက်ထိရှိရလဲခင်ဗျာအခြေအနေကဖြစ်နိုင်ခြေရောရှိရလား
ကျွန်တော်တော့ zero option လို့ထင်တယ်ဖြစ်နိုင်ပြီမရှိဘူး။ဘာလို့လဲဆိုတော့ဖွဲ့စည်းပုံရှင်ရုံးမှ436ကာကြီးနဲ့ခါဦးမှာဖွဲ့စည်းပုံရှင်ရုံးလို့ပြင်တာပေါ့နော်။အခန်းဆက်နဲ့မှာပြထမ်းထားတာ။436ပါမယ်ပုံမှာ95ခုပြင်ရင်လို့ရှိရင်ချွတ်တော်တွေက၄ပုံ၃ပုံတော့ရွေးချယ်တင်တော့ခါနဲ့ကုသလေထောက်ခံမယ်ရရမယ်ပြင်။ဆိုတ referendum မှာ maybe ဝင်စီလူထက်ဝက်ကျော်ကဆန္ဒ maybe ထောက်ခံမှာအဲ့ဒီလေးသိန်းလောက်ကာကြီးပါပို့မှ95ခုပြင်ွေးရခဝိကြတော့ပြန်တဲ့ဒီ360ပြင်မယ်ဆိုရင်ခုနအတိုင်းပဲသူက referendum ပဲမပါတာဒီရွေးချယ်တင်လောက်ကကိုယ်တည်းလေးပုံသုံးပုံတော့ကသဘောတူကအဲ့လိုသဘောတူဖို့ဆိုတာဟာ zero option ပါပဲဖြစ်နိုင်ရေ၃ညပါတော့ကြန့်ခိုင်ရေးကဘယ်သူကမလဲကစားညာဘယ်သူမလဲအဲ့ဒီလို zero option ကသဘောတူခဲ့ရတယ်ဆိုရင်တောင်မှလေးပုံသုံးပုံကျော်မှဖြစ်တဲ့သူဓမ္မရတာကိုယ်တည်းတွေကတမဲလို့ဒါအယူတော်၎င်းပြေဝောင်းတော်၎င်းအဲ့ဒါမှလည်းကုသရေပေါ်ထွက်လာပါတာလေ။ဆလိမချောင်းတွေပြင်ဖို့အတွက်ဆစ်ဆက်သွားနိုင်တဲ့အနေအထားတွေရှိတဲ့အတွက်တက်မတော်ရဲ့သဘောဆန္ဒမပါဘဲနဲ့တော့ချွတ်တော်ထဲမှာမဲခွဲဆုံးဖြတ်တယ်။ဒီနည်းမှာမရနိုင်ပါဘူး။အောက်ကင်းစရာတန်းအလားတာပဲ။
သူတင်းတန်းအခုဆွနေသလိုပဲဒီ NLD ခေါင်းဆောင်ပိုင်းတော်များများကလည်းပြီးခဲ့တဲ့ကာလတွေမှာတုံ့တက်ပြောဆိုတာကျွန်တော်ကြားလို့ကလွှတ်တော်တွေမှာလာလာမရှိဘူး။ဒါပေမဲ့အခုလိုမျိုးပဲဒီကနေ့လိုမျိုးပဲလွှတ်တော်တွေမှာပြင်ဆင်မှုဆိုပြီးတော့ပြန်တင်လာတဲ့သဘောကဘယ်လိုကြောက်မှာလဲခင်ဗျာ။အချိန်ကြီးဘယ်လိုကြောက်တုံ့တက်မိပါလဲ။
ပြစ်ထားလို့ရှိရင်ဒီနေ့ဟာကျွန်တော်တို့ဖွဲ့စည်းပုံချမှုတွေအသိရေးမှုပြင်မှုတောင်းဆိုတိုက်တွန်းရင်းနဲ့မသမာသူတွေရဲ့လုံခြံခံရတဲ့ကျွန်တော်တို့ဆရာဦးကိုနီကြာဆုံးတာနှစ်နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်တယ်အဲ့တော့အဲ့ဒီနေ့နဲ့ဒီဟာတင်းတဲ့ဟာတိုက်ဆိုင်တယ်နောက်တစ်ချက်ကဒီရွေးကောက်ပွဲကြီးလာနေပြီဖွဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲ2015ဝင်စဉ်တုန်းကပြီးခဲ့တဲ့ခရီးကွယ်300ထဲမှာဒီ2000ဖွဲ့စည်းပုံချမှုတွေပြင်မယ်လို့ခရီးပေးခဲ့တာအဲ့တော့ရွေးကောက်ပွဲကြီးလာတော့အဲ့ဒီခရီးကွယ်စတင်အကောင့်တဲ့ကိုပေါ်ဖို့ပြင်းနေလို့ကျွန်တော်ထင်တယ်ခြေလမ်းနေစပြင်းတာပေါ့နော်အဲ့လိုကျွန်တော်သဘောပေါက်တယ
်ဟုတ်ကဲ့နောက်တစ်ချက်ကဒီဖွဲ့စည်းပုံပြင်ရေးပြင်ဥပဒေကိစ္စရက်တွေပါတကယ်တမ်းပြောမှဆိုတချို့ကဝေဖန်တာလည်းရှိတယ်ဖွဲ့စည်းပုံပြင်ရေး NLD အနေနဲ့ကြိုးပမ်းမှုအတော်ခက်ခဲနေတယ်ဒါပေမဲ့တချို့ဥပဒေတွေကိုပြင်လို့ရတဲ့ပြင်ဖို့တင့်တဲ့ဥပဒေတော့မှမပြင်နိုင်ဘူးဆိုတဲ့အခြေအနေမျိုးဝေဖန်တာနေရှိပါလေဥစိမ့်တန်းရဲ့အမြင်အရောသိချင်ပါလေ
ချို့ရတယ်ရှိပဲဥပမာအဖြစ်ဒီကျွန်တော်တို့ ICCP ကတော့ဒီအပြည်ပြည်ဆိုင်ရာဒီရပ်ဖက်သဘောတူညီချက်စာချုပ်မျိုးလိုတော့မှကျွန်တော်တို့ဟိုအတီးပြုတ်လက်မှတ်မထိုးနိုင်ဘူးမပါနိုင်ဘူးဒါရက်ရှိတယ်နောက်ချုပ်ဘယ်လိုလားတဲ့ခုတွေရှိပါတယ်ဒါပေမဲ့ကျွန်တော်ထင်နေပြ NLD အစိုးရရင်ဆိုင်နေတဲ့ကြက်တော်တော်ကြီးတယ်အဲ့တော့ရခိုင်ကိစ္စမှာအစိုးရအဖွဲ့ပါဘူးပတ်သက်နေပြီးတော့ဟိုတနေငံလုံးမှာဒုက္ခရောက်ကြောက်ကြနေတဲ့ဒေသမျိုးဖြစ်တယ်စီးပွားရေးကလည်းပဲလောလောဆယ်မှာတော့ကျွန်တော်တို့အကောင့်ဘက်ကိုရောက်တယ်လို့မပြောနိုင်သေးတဲ့အနေအထားမျိုးတွေပေါ့နော်ဒီလိုအနေအထားမျိုးတွေဖြစ်တော့တိုင်းပြည်အခြေအနေကလည်းမတည်ငြိမ်ဘူးသူကရခိုင်ကိစ္စတော့ဒုက္ခပေးနေတယ်အနေအထားမျိုးတွေမှာတွတ်တော်ဘက်ကတာမန်ဥတွေဘက်ကမလှည့်နိုင်လို့အခုဒါကတို့အာဂျင်တာတင်လိုက်တယ်လို့ကျွန်တော်စတယ်ဒါဒီဘက်ကစပြီးတော့ခေါင်းလုံးထုတ်လိုက်တာပေါ့ဗျာဖွဲ့စည်းပုံပြင်တော့မယ်ဆိုပြီးတော့အဲ့လိုကျွန်တော်ထင်နေ
တာဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ချောင်းမှဒီညဉ့်ညင်းနဲ့ဆက်ဆက်ပြီးတော့ထပ်ပြီးတော့ဆွေးနွေးမေးမြန်းကြည့်လို့ပါတယ်ကျွန်တော်ကုတိဟသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတိဟကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကိုတီးကကုနကဦးသိန်းတန်းဦးဆွေးနွေးတော့တဲ့ကြားမိမယ်ထင်ပါတယ်သူ့အမြင်ကတော့လာမယ့်ရွေးကောက်ပွဲအနေအထားရှင်းနေဦးကုန်ဒီဆုံးတာနှစ်ပြည့်အဲ့လိုအနေအထားမျိုးတွေနဲ့အဲတိုက်ဆိုင်နေတယ်ပေါ့နော်တကယ်တမ်းသူလွှတ်တော်ထဲမှာပြည်နိုင်ကြီးအားနေတယ်ဖြစ်နိုင်ကြီးနေတယ်ဆိုတဲ့အမြင်ရှိပါတယ်ကိုတီးခရဲ့အမြင်သိကြပါလားလွှတ်တော
်ထဲမှာပြည်အုပ်ကြီးပြင်ဖို့စတင်နေဆိုပေအတန်ကိုစထုတ်လိုက်တာက29ရက်နေ့ဦးကုန်ဒီအဲလက်ချက်ခါနေဦးကုန်ဒီဆိုတာလဲဟိုတာပြန်ပုဂ္ဂိုလ်မဟုတ်ဘူးတကယ်လို့ပြည်အုပ်ကြီးတော်မှာစဆုံးကျေးဇူးရည်ရည်နဲ့ကျွန်တော်တို့ဒီစာရထုတ်ပေါ်ခဲ့တယ်ပေါ့နော်ဦးမင်းလို့ပဲပြောခဲ့တယ်ဒီကျွန်တော်တို့စီကောင်းဦးလည်းပတ်သက်ရဲ့ကျင်းဖို့ကိုကျွန်တော်တို့လက်ကမ်းအထောက်ချက်ချတတ်ကြအောင်ပေါ့နော်အပြင်းဆုံးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးလက်ကျန်ထားတဲ့မိပါကလေးမျိုးအဲ့ဒီရတဲ့ကြည့်တော့30လောက်ကျွန်တော်တို့ဟိုဘာမှမပြောခဲ့နဲ့ပေါ့နော်ဒီစီကောင်းဦးဒီမိနဲ့ပတ်သက်ပြီးကျွန်တော်တို့အားလုံးပြောခဲ့တဲ့မိသားလေးပြီးတော့ဟာပြန်လာခဲ့တဲ့မိဟာအမှန်တမ်းဆူကြရဲဟိုပြင်ဖို့ပြင်ဖို့တော့ကိုယ်တိုင်ကလေးသွားနေတဲ့ပုံစံပေါ့နော်အဲ့ဒါကသွားနေတဲ့သုံးနှစ်ကြာကာလမှာသွားနေတဲ့ပုံစံမျိုးချိုးခွေတစ်ခုကိုစပြီးတော့သွားတယ်ဆိုတော့ဒီလိုစကားကိုပြီးရဲ့အဲဒီခါပါလေဒီအဲ့ဒီကနေဒီချက်တူတွေလက်ပြကြကြပြင်လို့ကြိုးစားနေတာဒါလည်းဆိုတော့ပြင်လို့ပါပဲဆင်းနေတဲ့အချက်တွေကကျွန်တော်တို့ကမ်မရာဘာတစ်ဆဲခေါ်လာပြီးတော့ကျွန်တော်လက်နက်တွေထိုးပြီးစစ်တော်ကအကြည့်ကြီးပဲဆက်နေတယ်တော့ဒါကကျွန်တော်တို့ကတမ်မရာဘာအပါခေါ်လာတဲ့တော်တော်လေးလက်ပြနေတဲ့အမီးကြတဲ့မီးပါပဲစစ်တော်လည်းဟိုအားလုံးကြည့်ကြတယ်နဲ့ဒီလေးလေးလေး process ကတော်ဘလို့ရှိမတိုးတယ်လည်းအပြည့်ရလက်ကထုံးတာခွင့်တော်မှာနောက်ဆုံးပြန်အမိသားတွေရက်ပြန်အမိသားတွေရှိရပြောအခုတမတော်ကလည်းဆက်ကြပါပါဟလာမိလာဆက်ပြီးလိုက်ကြတော့မှကျွန်တော်တို့စီရီဝါနဲ့ဆက်နေလို့ဒီနေရာကြီးပေါ်မှာကစစ်ကြောဥပဒေကိုပြင်ဖို့ပုံနာရတယ်မဖြစ်နိုင်တော့ကျွန်တော်ပြောချင်ပါတယ်သုံးလက်သာပြန်ဆက်ပန်းပြီးတော့ဒီမှာအဲ့ဒါကတော့အောက်ဆက်ရအတွက်ကိုစစ်ကြင်းနဲ့ပြလာတာကသူတို့တော့သူတို့ရှောက်သွားတော့မယ်အခြေရောက်ပြီးလေးပြေးပုံရတယ်စီဝါရင်းလည်းကိုယ်တို့ကတော့သိရတယ်။နောက်အခုနိုင်ငံရေးကိုလည်းပြန်ပြီးတော့ကြောင်းပေးလာတာသိရတယ်။ဆိုတော့ဒီကဒါဟာအဲ့ဒီဒီကသုံးသက်သွားခဲ့တဲ့ကျွန်တော်တို့ဒီဘုတ်ဒီတုတ်ကိုသွားခဲ့တဲ့အဲနိုင်ငံကိုရက်ပြီးတော့ကျွန်တော်တို့တက်တဲ့ဟလာဟိုကျွန်တော်တို့ဒီပါတီရဲ့အဒီအနာဂတ်ပတ်ကိုကြည့်ပြီးတော့ကျွန်တော်တို့စကောက်နေတဲ့သုံးသက်ပြန်ရင်းနဲ့စပြီးတော့ဒီက
အခုဒီကလိုင်းကျသွားရခြင်းနဲ့ကုဒီက ကျွန်တော်တောရရှင်နေကိုအလှည့်ပြန်ပြီးချင်ပါတယ်တောရရှင်တူဖြစ်တဲ့ကိုတီးလဲမှုလေးလိုက်မှမှရှိပါတယ်ကိုတီးလဲမှုတိုးတိုးဆွေးနွေးမြေမြလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဒီ2008ချိန်ဥတွေကိုတော့အများအားတောင်းဆိုတဲ့လူကြောက်ပါနော်2008ချိန်ဥတွေကိုပြင်ဆင်နိုင်မှပြာလင်ကျွန်တော်မြန်မာပြည်ကငြိမ်းချမ်းတရားနိုင်မှဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့ဥက္ကုဏီကိုနော်တတ်ပြလိုက်ခြင်းအဖြစ်ကျွန်တော်တိုင်းလားပြည်သူတွေဗမာပြည်သူတွေအတွက်အတမနစ်နာတဲ့ကိစ္စတခုဖြစ်နေတဲ့အတွက်2008ချိန်ဥတွေကိုနော်ပြင်ဆင်မယ်ဆိုရင်တော့ကျွန်တော်တို့ကဒီတိုးတက်ဖို့အလားအလာရှိပါတယ်ကွာအရေးကြီးတဲ့အချက်ကိုတော့ပြင်ဆင်ဖို့လိုပါတယ်ဗျာအဲ
့တော့ဒီအပြင်နဲ့ဆက်ဆက်ပြီးတော့ကျွန်တော်ဥသိန်းသန်းဦးကိုပဲပြန်ပြီးတော့ဖိတ်ခေါ်လိုပါတယ်အနေဒီအစိုးရကလည်းဒီဖွဲ့စည်းပုံပြင်ရေးဆိုတာဂလူးတို့ကိုဂတိကူးပဲပြုထားတဲ့ရွက်ကောက်ပွဲကလည်းနီးနေပြီးဒါကိုပြန်ပြီးတော့ဆွဲကန်ရတဲ့အနေထားကိုပြန်ကြုံလာတဲ့အနေထားပေါ့ဒါပေမဲ့တစ်ဖက်မှာဒီလိုလှုပ်လိုက်တဲ့အတွက်ကြောင့်မလို့ဒီနေ့ဆိုရင်ပဲအတက်ကကုစလေထကန့်ကွက်တာကြုံနေစစ်တပ်နဲ့ပုံမတင်းမာပြီးတော့နိုင်ငံအခြေအနေကပုံမတင်းမာတဲ့ဘက်ကိုဥမတီသွားနိုင်ဘူးလားဥတင်းတန်းကိုမြင်သိကြပါလေ
ကျွန်တော်ထင်တာကတပ်မတော်နဲ့တစုံတရာနားလည်မှုရလာလို့ပြင်နေတယ်လို့ကျွန်တော်ထင်တယ်အခုကတော့မဟုတ်ဘူးလို့ရဒေသုံးချောက်ကာကြီးနဲ့ခါကူကြီးကခုနကကျွန်တော်ပြောခဲ့တဲ့အတိုင်းပဲစစ်တပ်ဘက်ကသဘောမတူဘဲနဲ့တော့ပြင်နေမှာမပြင်နိုင်ဘူးဒါကြောင့်မို့ခုနကကိုတရားသေးပြောလို့ကျွန်တော်တို့ပင်လုံကသွားနေကြတာပေါ့ဗျာပင်ကနေသွားပြီးတော့ all inclusive ဆိုကြတော့ကြိုးစားနေတာကြိုးစားနေကျွန်တော်မြင်တာကတော့ဒါကတော့သူတို့ရဲ့ပိုင်းပြတ်ချက်ပေါ့ energy ကသူတို့ရဲ့ရွေးကောက်ပွဲဟိုမှာကြီးညာစရန်ရောရွေးကောက်ပွဲမှာတန်တိတ်ခံ300ချခဲ့တဲ့အခါမှာဒီချက်ကိုသူတို့ပြန်ကိုင်းလာပြီးသူတို့ကလည်းတောင်းဆိုနေပြီဆိုတော့အနေထားမျိုးနဲ့တင်းလာတာဖြစ်တယ်ဖြစ်တော့ဟိုအကျိုးဆက်ကနှစ်မျိုးဖြစ်နေတာပေါ့နော်တနည်းကခုနလိုပဲဟိုတင်းမာလာတယ်လို့ပြောနိုင်တယ်ဒါပေမဲ့တစ်ဖက်ကလည်းဒီခေါင်းစည်းကိုအခြေခံဥပဒေကြီးကိုမပြင်ဘူးလို့ဘယ်သူမှမပြောဝင်ဘူးကြာနော်ရှိနေတဲ့ဒီအခင်းချင်းအကုန်လုံးမှာအတက်မတော်ကလည်းသူ6ချက်တဲ့2000ကျော်ဖွဲ့စည်းပုံနဲ့ပါတဲ့အတိုင်းဆိုရင်ပြင်မယ်ဘယ်ဟာမှပြည်ပြည်စုံတာမရှိပါဘူးဒါကြီးအပြည့်ပြည့်စုံမှာတင်းလို့မရဘူးလို့ပြောတာတော့မပြောရဘူးအဲ့လိုပဲပြန်ခံရရလဲဒါသူတို့စကြင်ဝင်လုပ်ခဲ့တာဆိုတော့ဒုတိယတစ်ချက်ရတော့ခုနကဒီကော်မတီဖွဲ့ရမျိုးကလွတ်တော်တဲ့အပြင်မှာပေါ့ဗျာပထမဦးဆုံးအဖြစ်နိုင်ငံကြီးကောင်းဆောင်ကြီးထိတ်တိုက်တွေ့ပြီးတော့တယောက်ချင်းပေါ့ဗျာဒါအတက်မတော်နဲ့ energy ဆိုရပါတယ်ကြက်ချက်ခံရလို့မလိုပါဘူးဒါသူကဟိုဟန်ပြတွေဆက်သက်ပါလားအဲ့ဒီအနေအထားမျိုးဖြစ်တဲ့အခါကျတော့အဲ့ဒီကနေပြီးခေါင်းဆောင်တူရှင်တူရနေပြီးတော့အုပ်စုလိုက်အုပ်စုလိုက်ကနေမှခုနကကျေပြန့်နေတဲ့ဟိပါတီပါတဲ့ကော်ပိုရေးတီးရလုပ်ပြီးမှလုတ်တော်တယ်ဝင်နေတယ်အဲ့ဒီအတွက် energy ဒီလို determination ရှိနေတယ်ဆိုတာအချက်ပြရတာဖြစ်တဲ့အတွက်အခြားတစ်ဖက်ကတော့ကိုဘက်က positive ပြန်တုံ့ပြန်လာနိုင်တဲ့အနေအထားလည်းရှိတယ်နော
်ကိုတရားသူခုနကပြောသွားတဲ့စကားပြဆက်ချင်ပါတယ်အဲကိုတရားသေးပြောတယ်အဒီရွက်ကောက်ပွဲကလည်းနီးလာပြီအနေဒီကသူအရင်တော့ကင်ဆွဲထားတဲ့ဟာကိုပဲပြန်ကင်လာတယ်ပြန်ကင်ပြီးတော့တင်လာတယ်ပေါ့လွတ်တော်ပေါ့နော်အဲ့တော့လွတ်တော်ထဲမှာပြင်ဆင်ရေးအတွက်ဆိုပြီးတော့ဖြစ်နိုင်ချေအားနည်းတယ်ဆိုပြီးတော့ရခင်ကသုံးသက်ခဲ့တာရှိပါတယ်ခင်ဗျာအခုလို့တင်ပြလာတယ်လှုပ်လာတာကတော့တကယ်တမ်းပြင်ဆင်နိုင်မှုဖြစ်နိုင်ချေလွတ်တော်ဘောင်တွေကနေဘယ်လောက်ထိရှိလို့လဲခင်ဗျာ
အစ်ကြောက်ပါဗျာတက်မတော်ကမပါဘူးတက်မတော်ကဆန္ဒမရှိဘူးပြင်လို့ပြောဆိုတာဆင်ပါတယ်ဆောင်ရည်နဲ့ energy အနေနဲ့တက်မတော်ကဆန္ဒမရှိဘူးဆိုတော့လည်းပဲအပြန်လဲကြိုက်ခဲ့ဖို့လိုအပ်လာတဲ့အချက်တွေအများကြီးရှိပါတော့ဗျာအဲ့ဒါဟိုဆရာဦးသိန်းသန်းဆိုပြောတော့ဒီလိုပဲကျွန်တော်ကဒီကိစ္စကြီးကိုကျွန်တော်မေ့ထားလိုက်ရင်အဲကြာရင်ကျွန်တော်တို့ကဒီကောင်လက်ခံလာမယ်ဖြစ်လာမယ်ဆိုတော့ဟိုဒီလိုစီဟိုဥဆောင်လဲဟာဒီလိုစီပြည်တော်လည်းဥဆောင်လဲအစိုးရတရားနေနဲ့ပါတီတရားနေနဲ့ဒီကိစ္စကိုပြန်လဲပေါ်ကျူးပြီးတော့ပြန်လဲလက်တည်ဖို့အချိန်ကာလလည်းရောက်လာတာတစ်ချက်ဖြစ်တယ်နောက်တစ်ခါနောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီတွတ်တော်ထဲမှာဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီကျွန်တော်တို့ဒီအော်မီနန်ဒီဖြစ်စီမအော်မီနန်ဒီဖြစ်စီတကယ်တမောင်းရတာဝင်ကကျွန်တော်တို့ပမာကန်ကရက်တည်ပြီးတော့တုတ်လုတ်ခဲ့တာကိုတော့ဆိုဆွေးနွေးဖို့လိုတယ်အဲ့တော့ဟိုကျွန်တော်တို့ဒီစနစ်ဆိုတဲ့ကာလကမထိုးပါဘူးအချိန်ကျွန်တော်ရပါတယ်အဲ့လိုအချိန်ပြီးမှကျွန်တော်တို့ကအခြားနိုင်ငံရေးဖြစ်စီတွေပေါ့ပြင်ပမှာတွတ်တော်ပြင်ပမှာဖြစ်တဲ့နိုင်ငံရေးဖြစ်စီတွေတော့အားနေတယ်တမတော်ကသူ့တိုင်းလာတိုင်းလဲအတိအကျတော့ဟိုအရေးကြီးဆုံးကတော့သက်တော်ကပြင်ပမှုတိုင်းဘဝတာပဲသက်တော်ကကျွန်တော်တို့ပြင်ဆင်မှုကိုဥပောင်းလိုက်ပါလေ။ဆိုတော့အထင်းထဲမှာလည်းကော်မတီဖွဲ့ပြီးတော့အချက်အလက်တွေကိုအခုအသေးစိတ်ကြီးရှင်းပြတဲ့မြေခုံပဲ။အဲ့ဒီအရေးပြီးတော့လူစုကလည်းစာနာတွေဟလာသူတို့ရဲ့အယူဆတွေလည်းပြောလာမယ်ဆိုလို့ရှိရင်နိုင်ငံရေးကတိုင်းတိုင်းဝိုင်းဝိုင်းနဲ့အားတစုံတရာရလာတယ်ဆိုလို့ရှိရင်တက်မတော်ကလည်းကျွန်တော်တို့ဒီခေါင်းဆောင်တိုင်းကနေပြီးတော့ဘယ်လောက်ရှိတော့ပြင်မယ်ဆိုရဲအယူဆချက်မျိုးပေါ့နော်။ဒီကောင်မှရှိလာရင်ကျွန်တော်တို့ခေါင်းဆောင်ချင်းဆွေးနွေးပြီးတော့အချက်အလက်မှာကျွန်တော်တို့ဟိုဟိုပတ်သက်ရအောင်ပဲသူ့တော်ထဲမှာသူ့တိုင်းနဲ့အဆင့်မျိုးရောက်လာနိုင်တယ်မိမိအပြင်မှာဆိုတော့ energy အနေနဲ့လည်းတစ်ဖက်ကနေပြီးတော့သူတို့ order ကြည့်ရ order တစ်ဖက်ကလည်းကျွန်တော်ထင်ပါတယ်ဟိုတစ်ဖက်ကကြည့်တွေ့နေတာဖြစ်ဖြစ်ကြောက်ကြောက်မလို့ဟိုကျွန်တော်တို့တိုင်းပြည်ကပြည်ရဲ့တိုင်းလည်းဟိုပြည်ပြင်းရောပြည်ပရော pressure ရှိပါတယ်ဆိုတော့ဟိုကျွန်တော်အမြင်တစ်ချက်ကတက်မတော်ကတကယ်တမ်းကျတော့ခြေကဥပဒေပြင်ဖို့ပုံပြီးလုပ်သားတယ်ဘာဖြစ်လို့လဲဆိုဒီအခြေခံဥပဒေကြောင့်ကိုကျွန်တော်ရခိုင်ကိစ္စမှာအဲတက်မတော်ကတာဝန်ရှိသွားပြီးတော့ကျွန်တော်တို့ ICC ကိစ္စတွေဖြစ်တာပေါ့နော်ဟိုအမှန်ဆိုလို့ရှိရင်အစိုးရတည်းကကျွန်တော်တို့ဖြစ်တဲ့အားလုံးကိုတာဝန်ယူရမယ်တွတ်တော်တဲ့နိုင်ငံတကာကကိုလိုက်ကဒီအခြေခံဥပဒေကိုထောက်ထားပြီးတော့ဟာလာအစိုးရတက်တက်စစ်တပ်ကတက်တက်လို့ဆွေးပြီးတော့ကျွန်တော်တို့ဒီတခိုင်ဖြစ်စင်မှာတက်မတော်ကိုပဲဆက်ရဲကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးဖြစ်တာ ဒါဆိုလို့ရှိလို့ရှိလို့ရှိရင်ဆက်ပြီးတော့ပို့ပြီးတော့မှအခြေခံဥပဒေကသူ့အကျိုးမပြုရပြန်သူ့ကိုတာဝန်အကြီးကြီးပေးပြီးတော့ကျွန်တော်တပ်မတော်အကြီးကြီးပေးထားတယ်တကယ်ဆိုရင်ဆက်ပြီးတော့ပို့ပြီးတော့ပြင်တယ်ဆိုတော့အဲ့ဒီလိုမျိုးပေါ့နော်တပ်မတော်ကစိတ်ကူးကြောင်းတော့အပြေးကြောင်းတော့နိုင်ငံရေးပါလေဟိုကျွန်တော်တို့ဒီအကောင့်ဘက်ကိုပေါ့နော်သူတို့ဟိုတာဝန်ယူပြီးတော့ဒီရတဲ့ဒီကျွန်တော်အခြေခံဥပဒေပြင်ရတဲ့အနေအထားကြောင့်ဆင်းရဲခြင်းမှာကျွန်တော်တွန်းနိုင်တော့အခြေလေးတစ်ခုရောက်မယ်လို့တော့ထင်ပါတယ်အဲ့ဒီရကောင်းဆောင်ညာနဲ့အဲ့လိုမျိုးဒီဟာကိုကြောင်းတာလည်းဒီသားပါ
ဘူး။ဟုတ်ကဲ့ဒီမတိုင်ခင်ကခုနကိုတိကသွေးပြောသွားတဲ့အထက်မှာလွှတ်တော်ပြင်ပနေစ조사ကြမယ်ပေါ့အဓိကတော့ငင်းငယ်လုပ်ငန်းစဉ်ကနေစ조사ကြတာကိုကျွန်တော်သတိထားမိပါတယ်ခုနဒီ political framework ပြင်မယ်ပြီးရင်ဖွဲ့စည်းပုံနဲ့ဆိုင်တဲ့ညီလာခံတရားအားလုံးပါဝင်နိုင်အောင်ခေါ်ပြီးတော့ပြင်မယ်ဆိုတော့ဒါမဲ့အခုကဒီဘက်ငင်းငယ်လုပ်ငန်းစဉ်ကလည်းပြောမယ်ဆိုလို့ရှိရင်လည်းတော်လေးလက်ခက်တလဲဖြစ်နေတယ်ကချင်ကိစ္စရောရခိုင်ကိစ္စရောအကုန်လုံးဖြစ်နေတဲ့အခါကျတော့ငင်းငယ်လုပ်ငန်းစဉ်ကလုပ်နေတဲ့ကိစ္စကအလုံးမဖြစ်တော့လူယူဆလို့ NLD ကလိုင်းပြောင်းသွားတာလားဘလို့ယူဆပါလဲငင်းလုံငန်းစင်ကရောအနေထားအောင
်ဟောငင်းလုံငန်းစင်ဆိုတာကတော့လေဟိုကျွန်တော် NLD တခုတည်းနဲ့မကြရတဲ့အပြင်အခုကျွန်တော်ရှိလို့ရှိရင်အဓိကကျွန်တော်တို့ဟို main actor တွေဖြစ်တဲ့ကျွန်တော်တို့ဒီဘက်ကတက်မတော်တက်ကြရင်ပွင့်နေကျွန်တော်တို့ဒိုင်းကလည်းတက်ကြရင်ပွင့်ဒီဟလာဟိုကျွန်တော်တို့အချက်မပြေတဲ့ကိစ္စအများကြီးရှိပါတယ်တို့အချက်မပြေကျွန်တော်တို့သပွဲပိုင်းပေါ်ရှောက်မလာတဲ့နိုင်ငံရေးစကားတွေပြောနေတယ်နိုင်ငံရေးစကားတွေမပြောနိုင်ဘူးဆိုရင်ကျွန်တော်တို့ကဒီခြေကဥပဒေထဲမှာပါဝင်တဲ့လူတွေအနေနဲ့ကျွန်တော်တို့ဒီ federal ပေါ့နော် federal clinic ကိုတည်ထောင်တဲ့အခါမှာလူအပ်တဲ့ကျွန်တော်တို့အခြေခံမူတွေချတဲ့အခါမှာအဲ့ဒီဒီအခြေတိုးပြီးတော့ခုလက်ရှိရထားတဲ့ပို့ပြီးတော့မထမနဲ့မထမနဲ့ဆိုကျွန်တော်တို့အခြေခံဥပဒေပြင်ဖို့ဒီတော်တော်လေးမှာကျွန်တော်တို့နောက်တစ်ဖြစ်တိုးပြီးတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့အပြစ်မပြုနိုင်ဘူးပေါ့ဗျာဆိုတော့ဒါတွေက delay ဖြစ်လာတယ်လက်ပြတွင်းလည်းမပြေကြတော့ဆိုတော့ဒီပေါ်မှာပြက်ဆက်ရနေရင်ကျွန်တော်တို့ကဟိုအခုလည်းအများကြီးဝေဖန်တယ်ဒီလူတွေကျွန်တော်တို့ဒီအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့ဒီဒီတော့ပဲဟိုဘုကဘေးတစ်ခုတည်းနဲ့អော်ခဲ့ပြီတဲ့ဒီကိစ္စကိုခုကလက်ပြီးရှင်းထားတဲ့ပုံမျိုးဖြစ်နေတယ်ဆိုတော့ဒီလေးချစ်တင်နဲ့တွဲထားတဲ့အတွက်ကြောင့်လည်းလူတွေရဲ့ဂျင်းထဲမှာဟိုတက်တဲ့ရောက်မလာဘူးဗျဆိုတော့ဒီလေးချစ်တင်ကြီးကကာဝယ်နေတဲ့ကျွန်တော်အခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကွယ်ဝနေတယ်တော့ကွယ်ပါဆိုတော့လူတွေလည်းအားမလို့ပါအားမရဖြစ်မှုတွေကလည်းရှိလာတယ်ဆိုတော့ကျွန်တော်2018ဒီကျွန်တော်ဓာတ်ရဲရေးတော့ပွဲမှာကျွန်တော်တို့အထင်လာတာလည်းရှိတဲ့အခါကျတော့တို့တွေလည်းလူဂျင်းထဲကိုတက်ရရောက်နိုင်တဲ့နိုင်ငံရေးစိတ်ချမှုတွေတို့ကိုလိုအပ်လာတယ်လို့ဒီစလာပြောကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့ထွက်တော်ထဲမှာ NLD ကနေပြီးတော့ကျွန်တော်တို့အခုလိုလမ်းကြောင်းတစ်ခုဖြစ်ပြီးကျွန်တော်တို့ဒီလူမှုဒီလေတားရဖြစ်အောင်ပေါ့နော်ဒီခြေကဥပဒေလမ်းကြောင်းကိုလည်းနိုင်ငံရေးကျွန်တော်တို့ဒီဟိုအနေနဲ့ပေါ့နော် performance အခုလေလောက်တာလည်းကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့ဒါကိုပဲကျွန်တော်ကုသင်းတန်းကိုမေးချင်ပါတယ်အခုဒီကနေ့အစိုးတင်သွင်းထားတဲ့ကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်ကိုတင်သွင်းထားကိစ္စကခုနကဆွေးနွေးခဲ့ကြသလိုရွေးကောက်ပွဲကတိကဝေဖြစ်နေလို့ရွေးကောက်ပွဲလည်းနီးလာပြီဖြစ်တဲ့ခါကျတော့ဒါကလုတ်ပြတဲ့တခုပဲလားတကယ်တမ်း NLD ကိုလိုက်ကနှစ်နှစ်ကကော်မစ်မန့်ရှိနေပြင်မယ်ဆိုတဲ့စိတ်ဆန္ဒနဲ့လုတ်တယ်လို့ယူဆပါလားကိုဦးသိန်းတန်းကအမြင်သိကြပါလဲ
နှမျိုးစလုံးလို့ထင်နေရနှမျိုးစလုံးထင်ပါတယ်တစ်ခါကလေ NLD ကယူကောက်ဝယ်ပြီးတဲ့ဒီခွေဖြစ်တယ်เนาะဒါအဲ့ဒါကိုသူစဲနှဆုံးနဲ့ရောက်သွားအောင်သူ့ကိုပေးရတဲ့ခင်ဖြည့်စည်းရဖြည့်စည်းကိုချိန်နဲ့ကြည့်ယူဆပုံရတယ်တစ်ခါကလေသူတို့ commitment ရှိပါတယ်ဒီ energy ခေါင်းဆောင်တွေအကုန်လုံးကရစ်လေးလုံးလူလူရတော်ကုန်ကြီးကပေါက်ပွားလာတဲ့လူတွေပဲဒါဒီမှာဆရာနာရှင်စနစ်ရဲ့ဖြည့်စည်းနှုတ်ဆက်မှုကိုအကြီးကျယ်ခံခဲ့ရတဲ့လူတွေပဲလူလူအတွက်2008ပေါ်စီကဘယ်လိုဟန်တာမျိုးဆိုတာသူတို့စိတ်ဆုံးကတည့်ရတယ်ဆိုသူတို့ပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီရွေးကောက်ပွဲတက်တဲ့မဟုတ်ပဲね politically ပေါ်ရလက်ရှိဖြစ်နေတဲ့တိုင်းပြည်နေသားအရာ energy အစိုးရဟာခံစစ်ကြီးပဲဖြစ်နေတယ်စီးပွားရေးမှာပဲဖြစ်ဖြစ်နိုင်ငံရေးမှာပဲဖြစ်ဖြစ်အကုန်စမ်းသင်ရတပွေးလိုက်ဖြူကြည့်နေရချီရနေပြီးတော့ပေါ်လုံးတကားနဲ့ပြောရတယ်ကောင်တာအတက်ပေါ့ပင်လုံးမှာလည်းပဲကျွန်တော်ကရှိမလို့နောက်မစဘူးနောက်တောင်နေနေဆိုတော့အဲ့တော့ဒီကျိုးကျော်တန်းကိုကင်ပြီးတော့ဒီပန်းပြချက်နဲ့သူတို့သွားတဲ့ဆိုရင်သူတို့ကိုအာဒါတန်းလုပ်တဲ့သူတွေအကုန်ပြည်ရမှာအဲ့တော့စကောင်းစီဖွဲ့စည်းပုံအခြေအမူကြီးမပြီးခင်တာဘာလို့လဲနော်ဒါကနိုင်ငံကြီးနိုင်ငံကြီး political game ညာနော်အဲ့ဒါပြာက energy က taxes တင်လိုက်တာဖြစ်တယ်အဲ့ရတဲ့အကျိုးများဆိုတာလေနော်လက်စုပ်လက်ကန်ချနေတယ်အားလုံးကသဘောတူကျွန်တော်တို့ပြင်မမယ်ဆိုရချင်မှရတယ်ဒီလိုလေနိုင်ငံကရဲ့ဆက်ကွန်မှုလေရမယ်။နောက်သူတို့ကကစားတွဲမှာအပေါ်ကြီးကဆောင်းမှုလာပြီးတောင်းတမယ်။အခုကဟုတ်ခဲ့ပါတယ်။ဘသူပြောဝင်တယ်လေ။ဒါကြောင့်ဒီပေါ်စီမှာဘာမှအကောင်းဆုံးဆိုပြောတာဒီချို့တော့ရှိပါတယ်။အာကောင်မှာ15နှစ်တောင်ကြီးခဲ့တာအကောင်းနေဆိုတော့ဒီလိုအခြေအနေကြီးမှာ2000ပေါ်စီကိုညီတာရှိနေ။ဒါဒီနေ့စတီးတန်းစစ်လာတယ်လို့ထွက်ကြတဲ့လူကအချို့ရှိလို့ရမယ်လို့ထင်တယ်။အဲ့ဒီချိန်မှာ NLD ရဲ့ပေါ်စီမှာချင်အောင်ကိုကျင်းမှုလုပ်တဲ့လှုပ်ရှားမှုကိုစတင်ကန့်ကွက်သူမှန်တယ်များဒီသူရဲ့တကယ်အမြဲတမ်းသားနဲ့ဒီမလိုမဟုတ်တာမှုစက်ကွင်းနဲ့ကြာမှာပဲအဲ့ဒီအတွက်ကျွန်တော်စ
ဆက်လုပ်တယ်လို့ထင်တယ်ဗျ။
အဲ့တော့ကျွန်တော်ကိုတီဟာကိုပဲမိကြပါတယ်။အခု NLD ရဲ့ကြိုးစားပထမဆုံးခြေလှမ်းစပြီးတော့ဖွဲ့စည်းပုံအတွက်ပြင်ဆင်မှုကြိုးပမ်းချက်ကခုနပြောတက်နေတော့တင်းနေမှာတော့လက်တလို့တော့တွေ့နေရပြီ။အဲ့တော့ဒီကမတည်ငြိမ်မှုတွေတင်းမာမှုတွေပိုတိုးလာမှာပြည်လဲလမ်းစာကိုဥတီတကယ်ပဲဥတီနိုင်အောင်လုပ်နိုင်ပါမလား။ကိုတီဟာသူ့ရဲ့အမြင်ကိုသိကြပါတယ်ခင်ဗျ။
ကျွန်တော်ဒါတော့နှစ်ဖက်ဖွဲ့စည်းပုံတော့နှစ်ဖက်ဒီကံမတော်နေရောကျွန်တော် NLD တွေရောကျွန်တော်ဟိုတင်းနေနေတဲ့ကျွန်တော်တို့တွားလိုက်လို့ဆိုနေတာဘာလို့လဲဆိုတော့ကျွန်တော်လည်းဒီအစိုးရဘွဲကို live ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးတက်တော့ကိုယ်စီရဲမတက်ရက်ပြီးတောက်ွက်တဲ့အချိန်မှာဒီလိုမျိုးခံစားမှုရှိတယ်ပေါ့နော်ဟိုတော့ကိုတားနေကိုပြောသွားတယ်လို့ပဲရှေ့လျှောက်ကျွန်တော်တို့ပို့တိုက်မှုတွေနဲ့အဲဒါဖိတ်ကန့်ကျုပ်မှုတွေနဲ့ကျွန်တော်တို့ဒီ instability ပေါ့နော်မပြည့်မြဖို့ခံစားရတဲ့ဟာမျိုးကိုကျွန်တော်တို့တော့ရောက်တော့မလားဆိုပြီးကျွန်တော်သိကြည့်ပါတော့တော်တော်လည်းအဲ့ဒီဟာပြီးတဲ့အချိန်မှာကျွန်တော်တက်တော့ကိုယ်စီရဲအဲ့တော့ဟို interview တွေပါပြန်လာထားတော့တဲ့အခါမှာကျွန်တော်ဘာသွားသတိထားမိလဲဆိုတဲ့အခါကျတော့ဒီအခြေခံဥပဒေပြင်ရေးကိုကျွန်တော်တို့ကအလားဒီကြံတော်ကမင်းကိုမင်းရဲ့ကိုသူကလည်းတရားဥပဒေကိုကျွန်တော်ပြင်ပြီးတော့မြင်တာမဟုတ်ဘူးလက်တော်လုံးမျိုးပဲမြင်တာပါဆိုပြောတာဆိုကျွန်တော်သတိပြင်ရတာဆိုပြောရမှာဆိုချင်တဲ့ကံကြီးကလည်း2015ရွေးကောက်ပွဲတော့ကအလားဆိုသူ့ရဲ့ကျွန်တော်တို့ရွေးကောက်ပွဲသတိကိုတည်းမှာကျွန်တော်ရေးရေးအရရေးရေးလုပ်ငန်းစဉ်တွေကလိုအပ်လာရင်ခြေချဥပဒေပြင်မယ်လို့ပြောတယ်ကျွန်တော်ပြောချင်တာကခြေချဥပဒေပြင်ရေးလူတိုင်းပြောတယ်ဆိုတော့တိုင်းဟိုင်းလည်းပြောတယ်တမတော်လည်းပြောဆိုဒီချက်ကတော့ကျွန်တော်ထင်တယ်တစ်ဖက်ကိုပြတ်တာမဖြစ်သေးဘူးဖြစ်တယ်တော့လုံလီလုံဟန်ပိုင်းနဲ့တူတာကိုတာပိုင်းမှာကျွန်တော်တို့ဒီပြောင်းကျမှုတွေရှိလာတယ်လို့လည်းမြင်နေဖြစ်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ဦးသိန်းတန်းကိုနောက်ဆုံးမေးချင်ပါတယ်ဒီကိစ္စပါပဲအခု NLD ကစစ်တပ်နဲ့တကယ်လို့ညှိရမယ့်ကိစ္စပေါ့တက်မရောကိုယ်စီတွေကလည်းပြောတယ်သူတို့ဖွဲ့စည်းပုံပြင်ဖို့အတွက်သူတို့မှလည်းလူလာချက်ရှိတယ်ဆိုတော့တကယ်တမ်း common ground တက်တဲ့ energy ကြားထဲမှာရှာနိုင်တဲ့အနေအထားရှိပါလားခင်ဗျဖွဲ့စည်းပုံပြင်ရင်လည်းပတ်သက်လို့ပ
ါဖွဲ့စည်းပုံပြင်ရင်ကိုတွန်းပို့နေတဲ့အချက်လက်တွေတော့ရှိတယ်ဗျ common ground ဆိုတော့သူကတကယ်တော့ဟိုတက်ကဒီဦးလျှောက်ချက်ကင်ထားရင်တော့ဘယ်နည်းမှပြင်လို့မရပါဘူးဒီထဲမှာပြင်ဖို့ဆိုတော့ကျွန်တော်ပြောတဲ့အတိုင်းသဘောတူညီမှုမရှိဘူးဆိုရင်ပြင်လို့မရပြင်းနေတယ်ဆိုတော့တစ်ပတ်နေတဲ့အနေထားတော့ရှိတယ်တို့အရင်မင်းရကပါပေါ်နေတဲ့အခြေအနေကတကယ်ကြီးမားတဲ့အကျင့်တွေပဲ။အဲ့ဒီကြီးမားတဲ့အကျင့်တွေရည်ရွယ်ကျွန်တော်တို့ပြည်တွင်းမှာညီညွတ်ရေးကိုတွန်းပို့နေလို့ကျွန်တော်ထင်တယ်။ဘလို့မချောက်တာလဲ ICC ကိစ္စ၊ရခိုင်ကိစ္စ၊အခုမြေဆုံကိစ္စနောက်တစ်ခါခုနကလိုပင်လုံးမှာညီညာရင်းနဲ့အပေါင်းထဲမှာပုံနိုင်တဲ့အတွက်အိန္ဒိယ conference လို့ပြောရတယ်၊ဒီလို one ပြီးတော့အချင်းတစ်ပါးနိုင်ငံပြီးကြလို့ပြောရတယ်ကြတာအဲ့ဒီအတွက်စိုးရိမ်ကြီးမှတ်တွေဖြစ်တော့ပြည်တွင်းရှိတဲ့လူတွေကညီငယ်တဲ့တော့နာအဲ့ဒီဒါကတော့ဒီစားကတော့အားတစ်ခုဖြစ်လာနိုင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးနဲ့ကုတရာသွေးနှစ်ဦးစလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဇာနာဝင်ပြီးပါအ
ဲ့ဒါကတော့ကုသားညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒဲလီလိုက်အစီအစဉ်ကိုထပ်မံထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပါလိမ့်မယ်
ဗင်နီဇွဲလာနိုင်ငံရဲ့တိုက်ခိုက်ခေါင်းဆောင်ဟွမ်ကိုဝေတိုကိုနိုင်ငံတွင်းကနေထွက်ခွာခွင့်မပေးဖို့အတွက်ဗင်နီဇွဲလာအစိုးရရှေ့နေချုပ်ကပြောကြားခဲ့တဲ့နောက်ဒီလိုလှုပ်ဆောင်မှုအတွက်နောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်နိုင်ရတယ်လို့အမေရိကန်မျိုးသားလူကြီးအချံပေးဂျွန်ဘိုလ်တန်ကဗင်နီဇွဲလာအစိုးရရှေ့နေချုပ်ကိုတတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာဘယ်တော့ကနေမှမတူအောင်အန္တရာယ်ရှိနေတယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲတွေကတတိပေးလိုက်ပါတယ်အမေရိကန်ရဲ့ဩဇာကျဆင်းလာနေတယ်လို့သူ့မဟာမိတ်တွေဆုံးရှုံးရတာနဲ့တချိန်ကနိုင်ငံကိုအနိုင်မရှိအောင်ထိမ့်ပြတဲ့အဓိကအကြံပေးအဖွဲ့ရဲ့အဆင့်တန်းကွဲပြောက်နေတာတွေကိုမြင်နေရတာဟာနိုင်ငံအတွက်အနည်းကြီးတယ်လို့သတိပေးကြတာဖြစ်ပါတယ်။အမျိုးသားထောက်လိုင်းအကြီးကဲ Dan Coach နဲ့ American ထောက်လိုင်းအဖွဲ့အကြီး၅ဖွဲ့ကခေါင်းဆောင်တွေကကမ္ဘာတဝန်းထိန်းချုပ်မှုများဆိုင်ရာနှစ်ပတ်လည်အစည်းအဝေးခန်းစားဖြစ်နေသူတို့ရဲ့တွေ့ရှိချက်တွေကိုအင်္ဂါနေ့ကအထက်လွှတ်တော်ထောက်လိုင်းကော်မတီကိုတင်သွင်းခဲ့တာဖြစ်ပါတယ်။Dan Coach ကအမေရိကန်ပြည်ထောင်စုဟာရုရှားတရုတ်မြောက်ကိုရီးယားနဲ့အီရန်ပါဝင်တဲ့လေးနိုင်ငံရဲ့ချင်းချောက်မှုတွေပေါင်းစုထားတဲ့စုပေါင်းစင်ခေါ်မှုတွေကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ဒါအပြင်အကြမ်းဖက်သမားတွေ၊ရာဇဝတ်ဂိုင်းကွန်ရက်တွေ၊အဟုန်နဲ့တိုးတက်နေတဲ့ခေမီနည်းပညာတွေ၊ရာသီဥတုပြောင်းလဲမှုနဲ့ရွှေပြောင်းအခြေချမှုတွေလိုနိုင်ငံလိုက်မဟုတ်တဲ့ချင်းချောက်မှုတွေနဲ့ပါရင်ဆိုင်နေရတယ်လို့ပြောပါတယ်။အချင်းပြင်းနဲ့မြစ်ဆုံဒေသမှာတိဆောက်မဲ့အငင်းပွားဝယ်ရေရက်လျက်စစီမံကိန်းနဲ့ပတ်သက်ပြီးရှေ့ဆက်မတိုးပဲရပ်ဆိုင်းပစ်ဖို့အတွက်ကက်သလစ်ခရိယန်ယဟန်မတ်ကာဒီနယ်ချားလ်စ်ဘူကဇန်နဝါရီလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ
်။နောက်ဆုံးနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။ခုနှစ်ပိုင်းစီစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးတော့တမိုင်းဆိုင်ရာအင်ဂျင်နီယာကဒရော့စမစ်ဖြစ်ပါတယ်။ဗီဒီယိုကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကြောင်းလုံးပါ။ကျွန်တော်ကြောင်းလုံးပါ။
This program has come to you from the Voice of America, Washington.